Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အစံရ2020ခုနှစ်ဒီဇင်ဘာလ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီတိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ကိုကနေထုတ်လွှင့်ပေးနေပါပါရှင်။ကျွန်မနှောင်းလောပါ။ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ထိခိုက်နစ်နာနေရတဲ့အမေရိကန်မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအရေးပေါ်ကူညီဖို့ဒေါ်လာ900ဘီလျံသုံးဆွဲမဲ့ထောက်ပံ့ရေးအစီအစဉ်တရားကိုအမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေတနင်္ဂနွေနေ့ကဆွေးနွေးတဘောတူညီလိုက်ပါပြီ
More help is on the way. Moments ago in consultation with our committees the four leaders of the Senate
ကိုဗစ်ကြောင့်ထိခိုက်နေရတဲ့စီးပွားရေးတွေကိုကြားခံပေးမဲ့ထောက်ပံ့ရေးအစီအစဉ်တွေကိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေသဘောတူဖြဲကြပါပြီ။အမေရိကန်မိသားစုတွေအတွက်နောက်ထပ်အထောက်အပံ့တွေရရှိတော့မှာဖြစ်တယ်လို့အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောသွားတာဖြစ်ပါတယ်။အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Democrat အမတ် Chuck Schumer ကလည်းဒီထောက်ပံ့ရေးအစီအစဉ်မူကြမ်းဟာ Congress လွှတ်တော်ကပေးမဲ့နောက်ဆုံးအကူအညီမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းအသိပေးချင်ပါတယ်။2023ခုနှစ်တည်းလွှတ်တော်အစည်းအဝေးတွေပြန်ဆတဲ့အခါဒီကိစ္စတွေကိုချက်ချင်းပြန်ဆွေးနွေးမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ရက်တွေနဲ့ချီညှိနှိုင်းပြီးတော့တင်းငွေတွေကသဘောတူညီလိုက်တဲ့ဒီမူကြမ်းကိုအထက်နဲ့အောက်လွှတ်တော်နဲ့စလုံးမှာဒီကနေ့တင်းလာနေမှာမဲခွဲအတည်ပြုမယ်လို့လည်းခန့်မှန်းရပါတယ်။အစိုးရဘက်ကအကူအညီပေးမဲ့ပမာဏအလုံးလက်မဲ့ခံစားခွင့်ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေဆက်လက်ပတ်နိုင်အောင်ကူညီဖို့ဆိုတဲ့ကိစ္စတွေကိုအထူးကအာရုံစိုက်တင်သလားဆိုတဲ့ကိစ္စမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားသဘောတူညီမှုမရကြတဲ့အတွက်ဒီမူကြမ်းအတည်ပြုရေးတင်ပြနဲ့ကြီးဆွေးနွေးခဲ့တာဖြစ်ပါတယ်ပရတင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇပိုသည့်တစ်ခုကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်အဲဒီပိုသည့်ကူးစက်မှုကိုတားဆီးနိုင်ဖို့အင်းဒီဂျင်ဥရောပနိုင်ငံတွေကပရတင်းနဲ့ခီးသွွာလာမှုတွေပိတ်ပင်နေကြပါတယ်။ပရတင်းနိုင်ငံထဲမှာပြန့်နှံ့နေတဲ့ဗိုင်းရပ်စ်ပိုမျိုးဗီဇတဲ့တစ်ခုဟာတိုင်းမြေအတွက်အန္တရာယ်ဖြစ်တယ်လို့ပရတင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်စနေနေ့ကသတိပေးပြောကြားလိုက်ပြီးနောက်မှာပဲပြင်သစ်၊ဂျာမနီ၊အီတလီ၊နယ်သာလန်၊အိုင်ယာလန်၊ဘယ်လ်ဂျီယံ၊အစ္စရေးနဲ့ကနေဒါနိုင်ငံတို့ကအခုလိုပြည်ဝင်ခွင့်ကန့်သတ်လိုက်တာပါ။ပရတင်ကနေလာမဲ့ခီးတရီကိုဒီကနေ့တင်းလာနေကစပြီးတော့ပြည်ဝင်ခွင့်ကတ်တာပိတ်ပင်လိုက်တဲ့အပြင်လေရင်ခီးစီတွေကိုလည်းပယ်ဖျက်လိုက်တဲ့အတွက်လန်ဒန်မြို့ဟီသရိုလေဆိပ်မှာခီးတရီလက်ခက်ခဲနဲ့ကြုံနေရတာပါပရတင်ကနေဝင်လာမဲ့သူတွေကိုအခုလိုပိတ်ပင်လိုက်တဲ့ဆုံးဖြတ်ချက်ကြောင့်ဥရောပသမဂ္ဂ EU ကနေလာမဲ့ရပိုင်အတွင်းအပြစ်တပ်နှုတ်ထွက်တော့မဲ့ပရတင်နိုင်ငံထဲကမိသားစုတွေရောကုမ္ပဏီလုပ်ငန်းတွေရဲ့အခြေအနေတွေကမောက်ကမဖြစ်ကုန်ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ဦးဆောင်ပြီးကိုဗစ်အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးကိစ္စရပ်တွေကိုဒီကနေ့ဆွေးနွေးမှာဖြစ်ပြီးတော့အပြည်ပြည်ဆိုင်ရာကုန်စည်အဝင်အထွက်ကိစ္စတွေကိုအဓိကတိုင်ပင်ကြမှာပါပြင်သစ်နိုင်ငံကလည်းပရတင်းနိုင်ငံကလူတွေရောထရက်ကားအဝင်ထွက်တွေကိုပါပိတ်ပင်လိုက်တဲ့အတွက်ဥရောပကိုဆက်သွယ်တဲ့ပရတင်းနိုင်ငံရဲ့အရေးအကြီးဆုံးကုန်သွယ်ရေးပင်မအလံကြောင့်ကြီးပိတ်သွားတာဖြစ်ပါတယ်အမေရိကန်နိုင်ငံသွားကိုဗစ် -19 ရောဂါကာကွယ်ဆေးနှောက်တမျိုးကိုဒီကနေ့တနင်္လာနေ့မှာစတင်ထိုးနှံပေးမှာဖြစ်တဲ့အတွက်ဦးစားပေးထိုးပေးရမယ်လို့ဆင်ကိုနိုင်ငံတော်ကျန်းမာရေးတာဝန်ရှိသူတွေထုတ်ပြန်လိုက်ပါတယ်။အသက်85နှစ်နဲ့အထက်အသက်ကြီးရွယ်ဦးတွေမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကိုအရင်ထိုးပေးဖို့73မဲတမဲနဲ့တနင်္ဂနွေနေ့ကအဆုံးဖြတ်ခဲ့တာပါ။မရှိမဖြစ်အရေးပါတယ်ဆိုတဲ့အဲ့ဒီဝန်ထမ်းတွေထဲမှာရဲတပ်ဖွဲ့တွေ၊မိသားသမားတွေ၊ကျောင်းဆရာဆရာမတွေ၊စားရိုက်ဝန်ထမ်းတွေအများပြည်သူဆုံးတည်ယူပို့ဆောင်ရေးဝန်ထမ်းတွေအစားအစာနဲ့ဆက်ပြေးရေးဝန်ထမ်းတွေအပြင်ကုန်ထုတ်လုပ်ရေးနဲ့ကုန်စုံဆိုင်ဝန်ထမ်းတွေလည်းပါဝင်ပါတယ်။အမေရိကန်ဆေးကုမ္ပဏီမိုဒါနာနဲ့အမျိုးသားကျန်းမာရေးဌာန NIH ထုတ်ကာကွယ်ဆေးအလုံးရေ6တန်းကိုယာနဲ့ချီတဲ့ထရက်ကားတွေနဲ့နိုင်ငံအနှံ့စတင်ပို့ဆောင်ပေးနေချိန်မှာ CDC ရဲ့ဆုံးဖြတ်ချက်ထွက်လာတာပါ။ပြီးခဲ့တဲ့တစ်ပတ်မှာတော့ Pfizer နဲ့ BioNTech ထုတ်ကာကွယ်ဆေး3တန်းနီးပါးကိုအမေရိကန်ဆေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေမှာစတင်ထိုးနှံပေးနေတာပါ။ကမ္ဘာတဝန်းပိုကူးဆက်မှုဆက်တိုင်မြင့်တဲ့နေ့ချိန်မှာဥရောပဆေးဝါးဆိုင်နေရေးကော်မတီ EMA က Pfizer နဲ့ BioNTech ထုတ်ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုခွင့်ပေးမလားဆိုတာဒီကနေ့သတင်းလာနေမှာဆုံးဖြတ်ကြတော့မှာပါ။ဂျာမနီနဲ့အခြားဥရောပနိုင်ငံတွေကဖိအားပေးတာကြောင့်တတ်မှတ်ချိန်တဲ့တပတ်ဆော့ပြီးတော့ဆွေးနွေးဆုံးဖြတ်မှာလည်းဖြစ်ပါလေ။ EMA ကအတည်ပြုချက်ကြရင်တော့ဒီဇင်ဘာ29ရက်နေ့မှာကာကွယ်ဆေးစတင်ထိုးနှံပေးနိုင်မှာလည်းဖြစ်ပါလေ။အီရန်နိုင်ငံကထိတ်တန့်စစ်ဖက်တမ်မူကြီးကာဆမ်ဆိုလီမနီကိုအမေရိကန်နိုင်ငံကလုံခြုံတပ်ဖြတ်ခဲ့တဲ့တနည်းပြနေပါလေမှာအီရန်ဖက်ကတက်ခဲလာရင်တုံ့ပြန်မှုအသင့်ပြင်ထားတယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကိုရိုင်းယောဒေသရင်းမိတ်ဖက်မဟာမိတ်နိုင်ငံတွေကိုပါကာကွယ်ဖို့ပြင်ဆင်ထားတာပါလို့အရှေ့အလယ်ပိုင်းဒေသဆိုင်ရာ Central Command ကုကရေးဌာနအမေရိကန်တပ်ဖွဲ့ဗိုလ်ချုပ်ကြီးကန်နက်ဘက်ကန်စီကတရင်ထောက်ပြကိုတနင်္ဂနွေနေ့ကပြောဆိုခဲ့တာပါ။တက်တက်လေးစီအပြင်ဘက်မှာဆိုလီမနီကိုအမေရိကန်တို့ကအဝေးထိန် drone ရင်နဲ့တုတ်တင်ခဲ့တဲ့ဇန်နဝါရီလ3ရက်နေ့မတိုင်ခင်သတင်းပတ်အလို့မှာဗိုလ်ချုပ်ဂျေမက်ကန်စီကဒေသရင်းလဲလဲသွားရောက်ခဲ့တာဖြစ်ပါတယ်
။ VOA အမေရိ ိတ်တန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းလိုမီတာ31 kHz 6833ညဖိုင်းလိုမီတာ32 kHz 6303ညဖိုင်းလိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုမီတာ390 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တော်ရရှင်များရှင်ကျမစုမောမှာဆက်ပြီးတော့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုလှုပ်ရှားဆန္ဒထုတ်ဖော်မှုတွေကိုအားပေးထောက်ခံသူတွေရဲ့မှာလူ widetilde များထင်ရှားသူတဦးဖြစ်တဲ့ထိုင်းရုပ်ရှင်မင်းသမီးအန်တီရာချာရူပူရာကိုထိုင်းတော်ဝင်မိသားစုကိုအသေးရေဖြတ်မှုနဲ့ရဲကတရားစွဲဆိုလိုက်ပါတယ်။ဆိုင်းလို့တည်ကြတဲ့တရုတ်ဆောင်မင်းသမီးအနေနဲ့ထိုင်းပြည်စနစ်ကိုလူ widetilde များဝေဖန်ခဲ့တာမျိုးမရှိပေမဲ့လို့ဗရင်စနစ်ပြုပြင်ရေးအဓိကတောင်းဆိုတဲ့ထိုင်းကျောင်းလူကျောင်းသားတွေဦးဆောင်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုထောက်ခံသူဖြစ်ပါတယ်။ဆန္ဒပြသူတွေအတွက်ရန်မုံငွေတွေရှာပေးခဲ့တာအပြင်လိုအပ်တဲ့ပစ္စည်းတွေကိုလည်းသူထောက်ပံ့ကူညီခဲ့ပါတယ်။သူနဲ့အတူဒီမိုကရေစီရေးလှုပ်ရှားဆန္ဒပြခေါင်းဆောင်တချို့ကိုဒီကနေ့ရဲဌာနကိုလာဖို့ဆင့်ခေါ်ပြီးတော့အခုလိုတရားစွဲဆိုလိုက်တာပါ။တကယ်လို့အပြစ်ရှိကြောင်းတွေ့ရှိခဲ့ရင်တော့အနည်းဆုံးထောင်ဒဏ်3နှစ်ကနေ5နှစ်အထိအပြစ်ပေးခံရနိုင်ပွဲရှိပါတယ်။ထိုင်းမင်းသမီးအန်ထရီယာကတော့သူမအနေနဲ့ဆန္ဒပြသူတွေအတွက်အစားအသောက်တွေပြုခဲ့တာကိုအခုလိုတရားစွဲဆိုခံရတာကတော့မဖြစ်သင့်တဲ့လုပ်ရဖြစ်ပြီးတကယ်လို့အာဏာပိုင်အစိုးရကိုထောက်ခံသူမဟုတ်တိုင်းဒီလိုတရားစွဲခံရမှာလားလို့မေးခွန်းထုတ်ခဲ့ပါတယ်။ဆန္ဒထုတ်ဖော်နေကြတဲ့ဒီမိုကရေစီအင်အားစုတွေကိုဘလို့ပဲဖြစ်ဖြစ်သူမအနေနဲ့ဆက်ပြီးထောက်ခံအားပေးသွားမယ်လို့ပြောပါတယ်။ဒီလိုမျိုးထိုင်းဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုထောက်ခံအားပေးခဲ့တဲ့အတွက်အစိုးရတဦးလည်းဖြစ်တဲ့ထိုင်းမင်းသမီးအန်ထရီယာကသူမရဲ့အမှုပညာလုပ်ငန်း80ရာခိုင်နှုန်းကျော်ပယ်ဖျက်ရနာခံခဲ့ရပါတယ်။ထိုင်းရုပ်ရှင်မင်းသမီးအန်ထရီယာဟာနာမည်ကျော်ဘီရင်နာရဇွန်စကားကြီးမှလည်းစစ်ပွဲကိုဦးဆောင်ခဲ့သူမင်းသမီးအဖြစ်ခေါင်းဆောင်မင်းသမီးရဲ့နေရာမှာတရုတ်ဆောင်ခဲ့ပြီးတော့ထိုင်းနိုင်ငံပြည်မှာတော့ထင်ရှားလူသိများတဲ့နာမည်ကျော်ရုပ်ရှင်မင်းသမီးတဦးလည်းဖြစ်ပါတယ်ရှင်။ဟောင်ကောင်မှာတော့ကိုလိုနီခေတ်ကရေးပေါ်ဥပဒေကိုအသုံးပြုပြီးမျက်နှာဖုံးနှာခေါင်းစည်းတွေတက်ပြီးဆန္ဒပြမှုကိုတားမြစ်ပိတ်ပင်မှုဟောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့ညီတယ်လို့ဟောင်ကောင်အယူခံတရားရုံးကဒီကနေ့တနင်္လာနေ့မှာအတည်ပြုဆုံးဖြတ်လိုက်ပါတယ်။မျက်နှာဖုံးအကာအကွယ်အုပ်ပြီးတော့ဆန္ဒပြတဲ့သူတွေတားမြစ်တာကတရားမဝင်ဘူးလို့အောက်ရုံးကဆုံးဖြတ်ထားတာကိုနောက်ဆုံးအယူခံတရားရုံးကလည်းဆုံးဖြတ်မယ်လို့မျှော်လင့်နေကြတဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေအတွက်ဒီဆုံးဖြတ်ချက်ကတော့အတော်လေးစိတ်ပျက်စရာဖြစ်ခဲ့တာပါ။တရုတ်ဆိုရောက်ကို၆ခန်းနဲ့ဟောင်ကောင်အုပ်ချုပ်ရေးမှုအနေနဲ့အရေးပေါ်အခြေအနေတွေမှာဟောင်ကောင်လွှတ်တော်ရဲ့အတည်ပြုချက်ရယူစရာမလိုပဲဘလို့ဥပဒေကိုမစိုးဆုံးဖြတ်နိုင်တဲ့အမိန့်အာဏာရှိတယ်ဆိုတာကိုပြသလိုက်တဲ့လုပ်ရက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကနေစလို့9လဆက်တိုင်ဟောင်ကောင်မှာလူပေါင်းများစွာလမ်းမတွေပေါ်မှာထွက်ပြီးဒီမိုကရေစီဆန့်ကျင်ဆန္ဒပြမှုတွေကိုတောင်းဆိုခဲ့ကြပြီးတော့အကြမ်းဖက်အသွင်ဆောင်တဲ့အခြေဖြစ်ခဲ့တာပါ။ဟောင်ကောင်မှာပြီးခဲ့တဲ့ဇွန်လတုန်းကမျိုးသားလူကြုံရေးဥပဒေတွေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေကိုဖမ်းဆီးအရေးယူမှုတွေနောက်ကိုဗစ်ကာယရောဂါကြောင့်အများပြည်သူစုဝေးမှုကန့်သတ်ချက်တွေကြောင့်အစိုးရဆန့်ကျင်ဆန္ဒပြမှုတွေတဖြည်းဖြည်းလျော့နေသွားခဲ့ပါတယ်။မျက်နှာဖုံးနှာခေါင်းစည်းမျက်နှာကားတွေတက်ဆင်ပြီးတော့ဆန္ဒပြတာကတော့ရင်းရင်းစွာဆန္ဒပြနေတဲ့အချိန်အကြမ်းဖက်ဖြိုခွဲတဲ့ရဲအာဏာပိုင်တွေနဲ့ထိတ်တိုက်ရင်ဆိုင်ရတဲ့အချိန်မှာရဲအာဏာပိုင်တွေအနေနဲ့ဆန္ဒပြသူတွေကဘယ်သူဘဝဆိုတာကိုအလွယ်တကူမသိနိုင်တဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။ကျောင်းနယ်မြောက်ကိုရီးယားရဲ့အဝေးထိန်းချုံတွေတိုက်ခိုက်ရင်နေနဲ့ချင်းချောက်မှုအန္တရာယ်ကိုကာကွယ်နိုင်ရေးဂျပန်ရဲ့ကာကွယ်ရေးအသုံးစရိတ်ဘတ်ဂျက်ကို6ချိန်မြောက်ဇက်တိုက်တိုးမြှင့်လိုက်ဖို့ဂျပန်အစိုးရအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ရှင်းလာမယ့်နှစ်2021ဘဏ္ဍာနှစ်အတွက်ဂျပန်ကာကွယ်ရေးသုံးစရိတ်အမေရိကန်ဒေါ်လာ 58.8 ဘီလီယံသုံးဆွဲဖို့ဂျပန်ဝန်ကြီးချုပ်ယိုအီဟီဒေရှူဂါကတက်မှတ်လိုက်ပြီးတော့လက်ရှိနှစ်ထပ်အသုံးစရိတ်ကို1.1ရာခိုင်နှုန်းပိုတိုးလိုက်တာဖြစ်ပါတယ်။ရှင်းလာမယ့်နှစ်စက်မိုက်မှာလွှတ်တော်ရဲ့အတည်ပြုရယူနိုင်မှုလည်းဖြစ်စင်ထားသလိုဒီစစ်စေးရေးသုံးဆွဲမှုတွေမှာဖြတ်သိမ်းမော်တွေတိုက်လျင်နေပေါ်ကနေပိုဝေးတဲ့အကွာအဝေးထိရောက်နိုင်မဲ့ဒုံခွင်းထုံးတွေတီထွင်နိုင်ရေးတိုက်လျင်တွေထုတ်လုပ်နိုင်ရေးအတွက်လည်းပါဝင်ပါတယ်။တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောင်းမှုတွေဟာဒေသရင်းလုံခြုံရေးကိုထိခိုက်စေနိုင်တယ်ဆိုတာကိုဂျပန်ဘက်ကမကြာခဏသတိပေးပြောဆိုနေပြီးတော့ပြန်လည်ခုခံတိုက်ခိုက်နိုင်ရေးအတွက်ကိုလည်းပြင်ဆင်နေကြတာဖြစ်ပါတယ်။အခုဆိုရင်တော့ဂျပန်ရဲ့ချစ်သုံးစရိတ်ဟာတကမ္ဘာလုံးမှာကာကွယ်ရေးစရိတ်အသုံးအများဆုံးနိုင်ငံ10နိုင်ငံစီးရင်ထဲမှာရောက်နေပြီလို့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနအဖွဲ့ကလည်းထုတ်ပြန်ထားပါတယ်ရှင်အိန္ဒိယနဲ့ပါကစ္စတန်တို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသတွင်စစ်စေရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကအိန္ဒိယကိုသတိပေးပြောဆိုလိုက်ပါတယ်ကက်ရှမီးယားဒေသထဲမှာ ကုလသမဂ္ဂရင်နဲ့အတိုက်ခိုက်ခံရပြီးနှစ်ရက်အကြာမှာတော့ဒီတောက်ချာလေးကတိုက်ခိုက်မှုဟာပါကစ္စတန်အစိုးရအရှက်ရအောင်နဲ့နိုင်ငံတကာနဲ့ဆက်ဆံရေးပြတ်အောင်ရည်ရွယ်တယ်လို့ဆွဆွဲထားပါတယ်အခုလိုအိန္ဒိယဘက်ကမစင်မချင်းလုပ်တယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကသူ့ရဲ့ Twitter ပေါ်ကနေတနင်္ဂနွေနေ့ကရေးသားခဲ့တာပါဒီကုလရင်နဲ့တိုက်ခိုက်မှုမှာတော့ကုလသမဂ္ဂလေးလာစုံစမ်းသူ2ဦးထိခိုက်ဒဏ်ရာမရပဲလွတ်မြောက်သွားခဲ့ပါတယ်ဒီကုလရင်နဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးပါကစ္စတန်ဝန်ကြီးချုပ်ရဲ့ဆွဆွဲပြောဆိုချက်ကိုတော့အိန္ဒိယဘက်ကတစုံတရာမှတ်ချက်ပေးတုံ့ပြန်တာတော့မရှိသေးပါဘူးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ VOE မြန်မာပိုင်းရဲ့ဒီဇင်ဘာလ22ရက်နေ့တနင်္လာနေ့ရဲ့ခေတ္တရောက်သတင်းဆောင်ပါတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင
်ခရစ်စမတ်နဲ့နှစ်သစ်ကူကာလအတွင်းမှာလူစုလူဝေးမဖြစ်စေဖို့အတွက်မြန်မာပြည်တဝန်းမြို့ကြီးတွေမှာတန်းချန်တွေနဲ့လူသွားလူလာအများစုဝေးတဲ့နေရာတွေကိုပိတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအိတ်တနာထွန်းပါခရစ်စမတ်နဲ့နှစ်သစ်ကူရုံပိတ်ရက်ကာလမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစီကားတဲ့နေရာတွေဖြစ်တဲ့ပြည်သူဥယျာဉ်၊အင်အားကံပေါင်း၊တရိတ်ဆန်ဥယျာဉ်နဲ့ပန်းချံကစားကွင်းတွေအားလုံးကိုဒီဇင်ဘာ22ရက်နေ့ကနေ31ရက်နေ့အထိယာယီပိတ်လိုက်ပါတယ်။ခရစ်စမတ်နဲ့နှစ်သစ်ကူကာလမှာလူစုလူဝေးတွေမဖြစ်စေဖို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကညွှန်ကြားချက်တွေထုတ်ထားပြီးဖြစ်တာကြောင့်ပြည်သူတွေအနေနဲ့လိုက်နာဆောင်ရွက်ကြဖို့လိုတယ်လို့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့လျက်စစ်စွမ်းအင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနီအောင်ကပြောပါတယ်
။ဘိုးကတိကူကလည်းပဲညွှန်ကြားပြီးသားဖြစ်ပါတယ်နော်။အဲ့တော့ခရစ်စမတ်မှာလူစုလူဝေးမဖြစ်ဖို့အောင်ဆောင်ရွက်ကြဖို့နော်။အတိုင်းဒေသကြီးရဲ့လည်းအခုထုတ်ပြန်နေတဲ့မှာလည်းပါပါတယ်နော်။အာဟာရညီနော်ဘာသာပေါင်းစုနော်အဲ့ဒီစုဝေးမှုတွေကိုရှောင်ရှားကြဖို့ဆိုတဲ့ညွှန်ကြားချက်ရှိပါတယ်။ဒါကြောင့်မို့ဟာကျွန်တော်တို့ဒီ Christmas မှာဆိုလို့ရှိရင်လည်းပဲနော် Christian ဘာသာဝင်ရဲ့ထုံးတာနော် Carousing နော်ဒီဒီလက်လေတာတွေမလုပ်ဖို့နော်ဒါညွန်ကြားကြီးဖြစ်ပါတယ်။ဟာလာသူတို့မှဟာလာဟိုညကိုဖျားဝတ်ပြုတာပြုပါပြုတဲ့အခါမှာလည်းပဲညွှန်ကြားချက်ပေါ့နော် COVID-19 ညွှန်ကြားချက်နဲ့အညီဆောင်ရွက်ကြပါဆိုတာထုတ်ပြန်မိတာဖြစ်ပါတယ်နော်။အဲတော့နောက်တစ်ခုရှိတယ်ခဏလို့ New Year ပေါ့နော်။ New Year မှာကျွန်တော်တို့တကယ်တို့ရရှိရတာရှိပါတယ်ဒါဒီလေးပဲကျွန်တော်ခုနကပြောတဲ့နေရာမှာဒါအချုံးဝင်ပ
ါလက်ရှိမြန်မာမှာဒီအပိုင်းအတွင်းကိုဗစ်ရောဂါပိုးတွေ့လူနာ900ခန့်နှုန်းတိရောကြလာပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ပိုးတွေ့လူနာအများဆုံးဖြစ်တဲ့ရန်ကုန်မှာရောဂါကူးစက်မှုအရှိန်ကိုထိုင်းနိုင်တဲ့အနေအထားရောက်လာပြီဖြစ်တာကြောင့်ခရစ်စမတ်နဲ့နှစ်သစ်ကူပွဲတော်တွေမှာလူစုလူဝေးကနေတဆင့်ရောဂါကူးစက်မှုတွေထပ်မဖြစ်အောင်သတိထားဖို့လိုတယ်လို့ကူးစက်ရောဂါတိုက်ချဲ့ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါတယ်
ခုလက်ရှိမှာလည်းပန်းချံတွေပိတ်ထားတဲ့ဒါမျိုးတွေကတကယ်လုတ်တဲ့လုံဆောင်ချက်မှုအထူးချူဆောင်မှာဖြစ်ပါတယ်ဒီလိုပဲဆောင်ရွက်မှာဖြစ်ပါတယ်ခုလက်ရှိအနေအထားအရဆိုကျွန်တော်12ရက်12လလောက်ဆက်ဆက်ပြီးတော့ဖို့တွေ့နှုံရကြလာတယ်ရန်ကုန်ဆိုလို့ရှိရင်တော်ရီကိုဒါ stable ဖြစ်လာတဲ့တည်ငြိမ်လာတဲ့အနေအထားလို့ပြောမယ်ဆိုပြောလို့ရပါတယ်ရန်ကုန်ပဲကိုအရာဝတီဒါတွေကတော့ဒီတုံးတိုင်းကတော့တော်တော်လေးအခြေအနေကောင်းတစ်ခုရရှိနေပြီဖြစ်ပါတယ်ဆိုတော့မန္တလေးကတော့တိုက်ခိုက်နေသေးပါမန္တလေးကတော့ကိစ္စညားနေသေးပါပဲရန်ကုန်ဆိုလို့ရှိရင်ဒါနောက်တော်တော်လေးခြေနေတည်နေတဲ့ကြောင့်နောက်တစ်ပတ်လောက်ကျမတို့စောင့်ကြည့်လိုက်တယ်ဆိုလို့ရှိရင်အခုဘလောက်ထိအောင်တည်နေနေနေဖြစ်လာပြီလဲဆိုတော့ပို့ပြီးတော့သိနိုင်မှာဖြစ်ပါတယ်အစကနေပဲခြုံပြီးကြည့်လိုက်မယ်ဆိုလို့ရှိရင်တော့သူတို့အခုလက်ရှိပို့တွေ့တဲ့နှုံပေါ့နော်ဒီကပို့တွေ့တဲ့နှုံအနေနဲ့ဆိုရင်800လုံးကျော်ကျော်ရှိတာတွေ့ရပါတယ်ဆိုတော့နောက်ပိုင်းမှာတော့ပို့တွေ့တဲ့နှုံက900ခန့်လုံးကျော်လောက်ဖြစ်လာတယ်ဆိုတဲ့အနေအထားရှိပါတယ်ဒီလို high risk ဒီလိုမျိုးဖြစ်စေနိုင်တဲ့နော်လူအုပ်စုပွဲတော်တွေလူအုပ်စုတွေစုစည်းတာတွေတွေ့ဆုံတာတွေမလုပ်လေလေတယောက်ကနေတယောက်ကိုရောဂါကူးစက်ဖို့ခွင့်လန်းနည်းလေလေဖြစ်ပါတယ်တယောက်စီတယောက်စီတိုင်းကစီးကန်းကိုလိုက်နာဖို့အရေးကြီးပါတယ်ဒါလေးကိုပြောချင်ပါ
လူစုလူဝေးနဲ့အပန်းဖြေသူတွေအများကြီးလာတဲ့အတွက်မဟာဗန္ဓုလပန်းချံကိုဒီဇင်ဘာလ9ရက်နေ့ကစပြီးယာယီပိတ်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းအငြိအင်ပြင်ပမထွက်ဖို့တတ်မှတ်ထားတဲ့မြို့နယ်တွေမှာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကန်းညွှန်ကြားချက်တွေကိုလိုက်နာမှုမရှိရင်သတိပေးစစ်ဆေးမှုတွေပြုလုပ်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရမြန်မာမှာကိုဗစ်တက်ခွဲအတည်ပြုလူနာ3000ကျော်ရှိနေပြီးတော့သေဆုံးသူ2000ကျော်ရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မြန်မာနိုင်ငံကိုဗစ်ကပ်ရောဂါကာလအတွင်းဆက်ရောင်လုံယုံတွေရဲ့အလုတ္တမ8000ကျော်လောက်ရောဂါပိုးကူးစက်ခံထားရတယ်လို့အလုတ္တမအရေးလှုပ်ရှားသူတွေကပြောပါတယ်။ကျွန်မအကနွန်ပါ ကယောဂါကာကွယ်ထိန်ချုပ်ရေးတတ်မှတ်ချက်တွေနဲ့ကိုင်းညီတဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ကြောင်းခွင့်ပြုလိုက်ပြီးနောက်တိုင်းနယ်ပြည်နယ်စစ်ရုံးတချို့မှာယောဂါကူးစက်မှုတွေဖြစ်ပေါ်လာပါတယ်။ကိုဗစ်ဒုတိယလှိုင်းကာလမှာအလုပ်သမားဝန်ကြီးဌာနအလုပ်သမားအရေးလှုပ်ရှားသူတွေအပါအဝင်၃ခုဆိုင်ရာဆွေးနွေးရမှာဝန်ကြီးဌာနကပေးတဲ့စာရင်းအရယောဂါပိုကူးစက်ခံရတဲ့အလုပ်သမား မှုတော်ဖြိုးစန္ဒဆိုကပြောပါတယ
်ဘလို့ကဒီဌာနကပေးတဲ့စည်ရင်းအရာဒါကျမတို့ကိုပြည်တော်စုဝင်ကြီးရောနောက်ပြီးတော့လူမှုဖလုံးရေးအဖွဲ့ကပေးတဲ့စည်ရင်းကတော့အလုတ်သမားတွေကြားထဲမှာကိုကူးဆက်ခံရတဲ့သူက8000ကျော်သွားပါပြီပထမလိုင်းမှာစက်ရုံအလို့ရုံမှာတိတ်မရှိခဲ့ဘူး300ကျော်လောက်ပဲ confirm cases ရှိခဲ့တာဆိုတော့အဲ့အခါတုန်းကစက်ရုံအလို့ရုံမှာကကျမတို့တွေ့ရဆိုတာကတယောက်စားနှစ်ယောက်စားပဲတွေ့ခဲ့တာပေါ့နော်အခုဒီဒုရလိုင်းမှာကျတော့ကျမတို့ဒါအလုတ်သမားဝင်ကြီးဌာနကနေပြီးတော့ကျမတို့သုံးဝင်းဆိုင်မှာပြောကြားတဲ့သတင်းရတော့8000ကျော်သွားပြီ
စက်ရုံတွေမှာကိုယ်ဝေကူးဆက်ခံရတဲ့အလုတ်သမားတွေပိုးတွေ့လူနာနဲ့ထိတွေ့ခဲ့တဲ့အလုတ်သမားတွေအလုတ်မသိနိုင်တဲ့ကာလအတွင်းမှာစက်ရုံကလောက်ခလက်စာဖြတ်တော့တာလူမှုဖူလုံကျေးခန်းစား권အပြည့်အဝမရတာတွေလည်းရှိနေတယ်လို့အလုတ်သမားလှုပ်ရှားသူတွေကပြောပါတယ်။ကုံထုပ်နဲ့ဆက်မှုလက်မှုအလုတ်သမားများအဖွဲ့ချုပ်ကအဖွဲ့ဝင်တွေမှလည်းအတီးပြုလူနာဖြစ်သွားသူကိုစည်ရင်ပြုထားတာကူးဆက်သူပေါင်း140ကျော်ရှိပြီးကူးဆက်ခံရတဲ့အလုတ်သမားအများစုမှာကအတူစီချိန်ခမင်းစားချိန်မှာကူးဆက်ခံရတယ်လို့ယူဆရကြောင်းစည်ရင်ပြုစုထားသူ IWFN တာဝန်ခံဦးမင်းသိန်းဟန်ကပြောပါတယ
်။ဆေးရုံမှာကျွန်တော်ဒီ positive ဒီနာ143ဦးပေါ့နော်ရှိထားတာ။ခမင်းစားတော့မှာခမင်းအတူစားကြတဲ့အခါမှာဟိုသူတို့အဲ့ဒီကနေပြီးတော့မှဖြစ်နိုင်ကြများရေပြောတာနော်။ဟုတ်ဒီကြတော့အဲ့ရကူးရလို့တော့မဟုတ်ဘူးကောနော်ဒါပေမဲ့ positive လူနာရှိရဲအဲ့ positive လူနာနဲ့ဒီတရားနဲ့ထမင်းတူစားဆိုတော့သူက positive ဖြစ်သွားပြီးတော့ quarantine ဝင်သွားပြီးရဲ့ရဲ့အနေငယ်တွေမှာပဲသူနဲ့တူထမင်းစားခဲ့တဲ့သူက positive ဖြစ်တယ်ပေါ့ဒါဆိုသူနဲ့တူထမင်းစားလို့ကူးတယ်လို့ကျွန်တော်တို့ကဟိုယူဆတာပေါ့နော
်လိုင်တရာမြို့နယ်မှာဒီကနေ့အထိကိုဝေယောဂါပေါ်အတူပြူလူနာ3532ဦးထဲမှာဆက်ရအလုတ္တမတွေက1200ကျော်ရှိနေတာကြောင့်အလုတ်ရှင်အလုတ္တမတွေကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံအတိုင်းလိုက်နာကြဖို့လိုအပ်တယ်လို့မြို့နယ်ပြည်သူ့ကျန်းမာရေးနယ်ကုသရေးဦးစီးဌာနမှဒေါက်တာမြင့်မြတ်နှင်းကတတိပေးပြောဆိုပါတယ
်အလုတ်ချိန်မှာပေါ့နော်မတ်တက်ဖို့နဲ့လက္ခဏာကနာသိဖို့ပေါ့နော်အဓိကကျမတို့ကအလုတ်ချိန်မှာပေါ့နော်သမင်းစားတဲ့ချိန်မှာဟိုပါတယောက်နဲ့တယောက်ပေါ့နော်သမင်းတူတူမစားဖို့ပေါ့နော်ဟုတ်ပါသမင်းစားတဲ့ချိန်မှာじゃကျမတို့ကမတ်စ်ဘလို့မတက်လို့မရဘူးလေ။အကားလို့ဆုံးပြောပြီးတော့မစားဖို့ပေါ့နော်။အမအဲပြီးလို့ရှိရင်ကိုတို့တို့ခေါင်းတက်နိုင်လို့ရှိရင်စီဆက်ရုံလုံးရုံပိုင်ရှင်ကြီးကမနှချင်းဆိုင်ပြီးတော့အလုံးမလုံးစေဖို့ပေါ့နော်။လုံသမားတွေကိုပေါ့။တကယ်လို့လောက်ရမယ်ဆိုလို့ရှိရင်လည်း6ပြေလောက်ခွာပြီးတော့ဟိုပါဘောဖိတ်ကြီးပေါ့နော်။မတ်စ်တင်မကပဲနဲ့ဖိတ်ကြီးကတက်ပြီးတော့သုံးဖို့အတွက်ကျမတို့ကအကြံပြုပါတယ်ပေါ့နော်။နောက်တစ်ခုကကြတော့ဆယ်ယူစီးတဲ့ချိန်မှာလည်းပေါ့နော်။ကျမတို့တတ်မှတ်ထားတဲ့ပုံစံလေးတွေရှိတယ်ပေါ့နော်။လိုက်နာဖို့အတွက်အကြံပြုချင်ပါတယ်မ ayi နော်။
ဆက်ရောင်တွေမှာအကျော်ပိုးလုတ်တဲ့ကားတွေမှာလည်းလမ်းညွန်ချက်တွေကိုလိုက်နာမှုအားနည်းနေရတယ်ရှိသလိုလုပ်ငန်းခွင်မှာလည်းတတ်မှတ်ထားတဲ့အကွာအဝေးအတိုင်းအလုပ်လုပ်ဖို့အားနည်းနေစေဖြစ်တာကြောင့်ယောဂါကူးစက်မှုအန္တရာယ်ကြုံတွေ့နေရတယ်လို့လည်းပြောပါတယ်။အလုပ်သမားတွေယောဂါကူးစက်မှုနှုန်းကြီးတက်လာနေတာကြောင့်ဆက်ရောင်အလုပ်ရုံတွေကိုစစ်စစ်ထိန်းချောင်းပေးဖို့အလုပ်သမားတွေနဲ့အလုပ်သမားအရေးလှုပ်ရှားသူတွေကတိုင်ကြားခဲ့ပေမဲ့တာဝန်ရှိသူတွေကဖြေရှင်းပေးတာမရှိသေးဘူးလို့အလုပ်သမားတွေကပြောပါတယ်။ကိုဝေယောဂါကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ဖို့ကူးစက်မှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်နေရာတချို့မှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမဲ့ဆက်ရောက်အလုပ်ရုံတွေကိုတော့ကျန်းမာရေးဆိုင်ရာစီရင်စည်းကမ်းတွေနဲ့အညီလောက်ကင်ခွင့်ပြုထားတဲ့အချိန်ထဲမှာပဲအခုလိုအတီးပြူလူနာဖြစ်သွားတာပါကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျန်တော်ဝင်းမင်ပါကိုဗစ်ကြောင့်အများဆုံးခံနေရတဲ့ရန်ကုန်တိုင်းကကျန်းမာရေးဝန်ထမ်းတွေခရစ်စမတ်နဲ့နှစ်သက်ကူအားလည်းရဲ့နားခေါ်နိုင်ဖို့ကမ်ဘောဇာဘန်ကဂျက်စမင်ပယ်လစ်ဟိုတယ်ကိုအခမဲ့သုံးခွင့်ပေးတဲ့အခမ်းအနားဒီနေ့ညနေကျင်းပခဲ့ပါတယ်။ဒီပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနမှဒေါက်တာထွန်းမြင့်ကိုမေးရမှာပြင်ပန်းနေကြတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်အနားရစေတာအပြင်စိတ်ခွန်အားပါဖြစ်စေတယ်လို့ဆိုပြီးအခုလိုစာရှင်ကြပါတယ
်ဒီကမ္ဘောဇာဘန်ကြီးပြီးတော့ဂျက်စမင်ပယ်လီကိုကျမကြီးဝန်တန်းကြီးအတုံးပြုတ်ခွင့်ပေးထားတာဗျအဲ့အတုံးပြုတ်ခွင့်ပေးတာဟူပွဲလုပ်တာပေါ့ဗျအကုန်လုံးပဲဗျဝိုင်းပြီးတော့ကုညီနေကြတယ်ဗိုလန်တီးယားအလီနဲ့ဂျေရော်ရော်ကိုဆလုပ်တာပါဗျ
I swear to my Dini, Oebrado, Jama Yuanani, to get him or Janukuta Yuma, Tang Tang, Venani, or Takana Munaya, you beat it, Jama Yuanani, or Taribu, General Pilama, she there, Jasmine Pelis Hotte, Ima General Tabi, Tabi Vido, Kunji, General Tigaro, General Rugati, Shirama, Tang Tang, Tang, Lude, Venani, the Dole, with Nyare to give up it. With Nyare to give up it.
သူတို့ကဟိုကိုကုခံနဲ့ဒီညာတော့သူတို့အိမ်ပြန်သွားနေတယ်ဆိုတော့အရာလူတွေကုမှလည်းဆိုးရတယ်နောက်တစ်ချက်ကအရာသူတွေအနေနဲ့ကလည်းသူတို့ပြန်လာလို့ပြန်ကုခံမှာတောက်ကြတယ်အဲ့ဒါဆိုတော့အိမ်ကိုမပြန်လူကြတဲ့သူတွေဒီဥစ္စာတစ်ချက်ကိုလည်းသူတို့ဝန်ကူကြဗျာဟုတ်ကဲ့ဆရာကြီးဒီညမှာဒီအစာပိုင်းကျမိုက်ဝန်ထမ်းတွေနားဖို့ပေါ့နော်အခန်းပလောက်ပေးပြီးတော့အခုအားလိုက်ရတဲ့ရောဘလောက်လ လည်းသိတဲ့အတိုင်းပဲကျွန်တော်တို့မှန်းတာတဲ့ပုံပြီးရှည်လာပြီဗျာဆိုတော့ဒါအပြင်းမှန်းနေကြပြီဗျာအဲဒီပြင်းမှန်းနေကြတဲ့မှာလည်းဒီ stress ဒီနဲ့ကျွန်တော်တို့လုံးလုံးကြရတယ်အခုလည်းမကြခင်ပြောချင်းလဲကျွန်တော်တို့ဟိုရုံးပည့်ရဲ့ရှည်လေးတွေကလည်းရှိတယ်ဗျာခရစ်စမတ်ရုံးပည့်ရဲ့နောက်ကျွန်တော်လွတ်လပ်ရေးနေ့တို့ပါတော့နှစ်ကုန်ပြီကြောက်လာကြတော့မယ်ဒီကာလမှာတော့ကျွန်တော်တို့ကပို့ပို့ပါပါနဲ့ပြောပြောရှင်းရှင်းဒီကျင်ကြတာပါပဲသို့တော်လည်းတစ်ဖက်ကလည်းကိုပေးကတာဝန်ကြီးထမ်းဆောင်ကြရသေးတာပေါ့အဲဒီတော့ဒီလိုမျိုးဒီကာလလေးအတွက်ကလည်းပဲဒီလိုဆောင်ကျင်းပြီးတဲ့အတွက်တော့အနည်းဆုံးကျွန်တော်တို့ကစိတ်တက်တာရရတယ်အပန်းပြေတယ်ပေါ့ဗျာနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာထွန်းမြတ်ခင်ဗျာကျွန်တော်ဝင်ပါပါခင်ဗျာ
ထိုင်းနိုင်ငံကပ်ရောဂါထိခိုက်ရေးဌာနရဲ့ထုတ်ပြန်ချက်အရ၄ရက်တွင်းကိုဗစ်ကပ်ရောဂါပိုးကူးစက်သူ900ကျော်ရှိတဲ့အနေနဲ့မြန်မာလူသမားတွေကအများစုဖြစ်နေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မကမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ်ကပ်ပြီးတကြော့ပြန်ဖြစ်လာဖို့အတွက်နေဆက်တွေပိတ်ဆို့ပြီးအဝင်ထွက်တွေကိုတင်းကျပ်ထားနေမှာပဲ။မြန်မာပြည်ထောင်ထဲရှိနေထိုင်နေတဲ့စမုတ်စကောခရိုင်အတွင်းမှာပိုးကူးစက်မှုတွေကနေ့စဉ်ရာသနန်းနဲ့တိုးလာနေပါတယ်။ဒီထဲမှာကူးစက်သူအများစုကမြန်မာလူသမားတွေဖြစ်နေတယ်ဆိုပြီး AAC လူသမားကူညီရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်။
ဒါကြီးကျွန်တော်တို့ထိုင်းနိုင်ငံရဲ့လက်ရှိကိုဗစ်ရှင်နေရတော့အဲကျွန်တော်တို့ပုံကူးစက်မှုနှုန်းပေါ့နော်အဲကျွန်တော်တို့ဒီထိုင်းမျိုးသမီးအသက်68နှစ်ရထိုင်းမျိုးသမီးတဦးကကူးစက်မှုကအဲကျွန်တော်တချို့ပြန်ပုံကူးစက်နေတဲ့သမုဒ္ဒါခေါင်းခိုင်မှာအချိန်မှာစဖြစ်တယ်အဲ့ဒီကနေပြီးတော့အဲကျွန်တော်တို့ရုပ်ပြကူးစက်မှုများသွားတာကအဲကျွန်တော်တို့ခုထိုင်းနိုင်ငံမှာဆိုရင်ခုပုံကူးစက်သူကဒီ၄ရက်တွင်မှာ900ကျော်သွားပြီပေါ့နော်အဓိကအများဆုံးကတော့ဒီမှာအချိန်ကမြန်မာလူသမားအများစုပါဝင်သွားတာပေါ့ဒီ900ကျော်ထဲမှာဆိုရင်
ထိုင်းနိုင်ငံကပ်ရောဂါထိခိုက်ရေးဌာနရဲ့ဒီဇင်ဘာလ21ရက်နေ့ဒီကနေ့ထုတ်ပြန်ကြေအရကပ်ရောဂါပိုးထပ်မံကူးစက်သူလူနာအသစ်382ဦးရှိရဲဆိုပြီးထုတ်ပြန်သွားခဲ့ပါတယ်။စမုတ်စက်ခွန်ခရိုင်ထဲမှာတော့ Facebook ကန့်သက်တဲ့အမိန့်တွေနဲ့စီကန်းချက်တွေတိတိကျကျချထားကြောင်းကိုရဲမင်းကအခုလိုဆက်ပြောပြပါတယ
်။အကမာထိုင်ပေါ့အခုဒီမာထိုင်ကိုပဲကျွန်တော်ပြောနေတာပေါ့နော်အခုဆိုလော်ဒေါင်းချလိုက်ပြီးအဲခရိုင်ရဲ့အဝင်ထွက်ကိုပိတ်တယ်အပြီးတော့ဒီပိုးကူးစက်မှုရှိတဲ့တလက်ခုဆိုတော့ငါကသာသီကျိုးတွေတာပြီးလော်ဒေါင်းချပလိုက်တယ်အပြီးတော့ကျွန်တော်တို့ဒီလမ်းကြောင်းရေးမတ်မတ်တက်တဲ့လူတွေမြို့နယ်တွေမှာခရိုင်တွေမှာမာထိုင်တွေမှာလမ်းကြောင်းရေးမတ်တက်တဲ့လူတွေကိုတန်ဝင်နှပေါင်းတိဗမာဝင်9000လောက်ရှိတဲ့တန်း9000လောက်ရှိတဲ့တန်ဝင်နှပေါင်းတိတန်ရိုက်တယ်အဲကျွန်တော်တို့မာထိုင်ဈေးကြီးကြီးရပါတော့ဘန်ကောက်တွင်းနဲ့ကိုဖြေတဲ့ရထားလိုင်းပေါ့နေ့စဉ်မြို့ပတ်ရထားလိုင်းအဲအဲ့ဒီရထားလိုင်းတွေပါပြီးဆိုကျွန်တော်မြန်မာလူသားတွေကိုပေးမရှိတာတွေပါပြီးချစ်သွားတယ်ပေါ့နော်ခုနပြောသလိုခုနရထားအဲ့ဒီရထားလိုင်းကတော့ပိတ်လိုက်ပြီအခုလက်ရှိယာယီပိတ်လိုက်ပြီ
အခုဆိုရင်ကပ်ရောဂါပိုးကူးစက်မှုဖြစ်နေတဲ့မဟာဆိုင်ပဇွန်ဈေးကြီးနားမှာပဲမြန်မာလူသမားတွေစုဝေးပြီးနေထိုင်နေကြတာဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မြို့လယ်ကောင်ကကုန်တိုင်ငယ်တစ်ခုမှာလည်းဝင်းနှင်းမျိုးသမီးတဦးကိုဗစ်ကပ်ရောဂါဖြစ်တာကြောင့်အဲ့ဒီကိုဝင်ထွက်သွားလာနေတဲ့သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေဖြစ်နေကြပါတယ်။ဒီကုန်တိုင်ဟာလည်းမြန်မာတွေအများစုဝင်ထွက်သွားလာနေကြတာဖြစ်ပြီးအယောင်ဝင်တဲ့အများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ9000နီးပါးရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေနေမှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2443ဦးနဲ့ကူးစက်သူ13600ကျော်ရှိနေတာပါရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်ထွက်တွေနဲ့ကုန်စည်မှုအတော်များများကိုလည်းကန့်သတ်ထားပြီးလုံးကျုံရေးကိုလည်းတုံ့ပြန်ထားချိန်မှာအခုလိုမျိုးမြမအများစုရှိတဲ့နေရာမှာကပ်ရောဂါပိုးကူးစက်မှုတွေတိုးလာနေတာပါ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတရင်ပြပို့နေပါဗျာ
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးအကြမ်းဖက်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတဲ့ချင်းမီနယ်ပလက်ဝါမြို့ခံလူငယ်တွေမိသားစုနဲ့တွေ့ခွင့်မရသလိုကျမရေးချင်နေဆိုးရွားနေတဲ့အကြောင်းပြောပြပေးပါမယ်ကျွန်တော်နိုင်ကောအိမ်ပါအကြမ်းဖက်ဥပဒေပုံမှန်52ကကြီး52ခွေလို့နဲ့တရားစွဲဆိုခံရတဲ့ချင်းမီနယ်ပလက်ဝါမြို့မြို့မရက်ွက်ကကိုစိုးကျော်လင်းအသက်19နှစ်နဲ့ကိုသုံးလင်းစော်အသက်29နှစ်တို့ဟာမိသားစုနဲ့တွေ့ခွင့်မရသေးသလိုကိုစိုးကျော်လင်းဟာလည်းကျမရေးချင်နေဆိုးရွားနေတယ်လို့မိခင်ဖြစ်သူသောတောင်းမလေးကပြောပါတယ်
။ကျမလေးမကောင်းဘူးဒီကဒီလိုထုတ်တဲ့အခါကြီးကလည်းကောင်းမရဘူး။ဘာလို့ဒီခင်မရဘူးလို့ထုတ်တဲ့အခါမှာဒီနံမီးတဲ့ခွေရဒီမတော်တရားရုံတိုင်းနဲ့အခြေကမပေါ်ဘူးအခုရှိ
ကိုထွန်းလင်းစော်နဲ့ကိုစိုးကျော်လင်းတို့ဟာအချမ်းဖက်ဥပဒေပုံမှန်နဲ့တရားစွဲဆိုခံရပြီးရုံချင်း၅ကြိမ်ခေါ်ယူစစ်ဆေးပြီးပေမဲ့အထုတ်ထဲမှာမိသားစုဝင်တွေနဲ့ဆွေးဆုံခွင့်တစ်ကြိမ်တကမ်းမှမရသေးဘူးလို့ဒုမကဆိုပါတယ်။ကိုစိုးကျော်လင်းနဲ့ကိုထွန်းလင်းစော်တို့တို့ဟာစက်တင်ဘာ24ရက်နေ့ကပလက်ဝါမြို့နယ်စိန်စင်ကျေးရွာမှာရှိတဲ့သရစားလုပ်ဖို့သွားရမှာသူတို့နှုတ်ကိုတတ်မတော်ခမ်းမရ289တိုင်ရင်ကဖမ်းဆီးခဲ့ပြီးအချမ်းဖက်ဥပဒေပုံမှန်နဲ့တရားစွဲဆိုခဲ့တာပါ။ကိုစိုးကျော်လင်းနဲ့ကိုထွန်းလင်းစော်တို့လူပြည်မှုကျွလွန်းတာမရှိဘူးလို့မိခင်ဖြစ်သူကဆိုပါတယ်
။ဒီမှာတို့လည်းမဟုတ်သေးနဲ့အဖြစ်ဆိုခဲ့တဲ့လေတန်လေးက
အလားတူဧပြီလ12ရက်နေ့ကပလက်ဝါမြို့နယ်စိန်စင်ကြီးရွာကနေအစိုးရတပ်မတော်ဖမ်းဆီးသွားတဲ့မောင်အောင်ထွန်းနိုင်အသက်19နှစ်ဟာလဲစစ်ကြောရေးမှတည်ဆုံကြောင်းသတင်းပေါ်ထွက်နေပေမဲ့တရားသိမပြုနိုင်သေးပါဘူး။ရခိုင်လက်နက်ကင်အေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးသိမ်းမှနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်မှာလက်နက်ကင်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့ဖမ်းဆီးခံရသူတွေများပြားလာနေပါတယ်။အခုလိုတန်တရားနဲ့ဖမ်းဆီးထားတဲ့ပေါ်ရခိုင်မျိုးရပါတီပါတီမူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်သောအိနုစိန်ကအခုလိုပြောပါတယ်
အင်းဒီပွင့်နဲ့လုံးဝမဆက်မဆက်တဲ့လူတွေကလည်းအဲဒီကဒုက္ခရောက်ပြီးတော့ဖန်စီရဲပေးသေးတယ်တောက်တော့ဘောဖောင်ထဲမှာကြည့်တယ်ဓာမျိုးတွေတော့ရှိနေတယ်လေဒါတွေကတော့မဖြစ်ကောင်းဘူးလို့ပဲကျမပြောချင်တယ်
ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာတော့တန်တရားနဲ့ဖမ်းဆီးခြင်းခံရတဲ့အရသားတွေပြန်လည်လွတ်မြောက်ရေးအတွက်တပ်တည်အထောက်အထားနဲ့တပ်ဆိုင်ရာရဲစခန်းတွေမှာစိုင်းချက်ဖွင့်နိုင်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စုံမင်းထွန်းကပြောဆိုထားပါတယ်ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်တွင်တပ်မတော်နဲ့အေအေတို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပြစ်ပခတ်ကိုအကြောင်းပြုပြီးအကြောင်းမဲ့ဖမ်းဆီးခံရတဲ့အပြစ်မဲ့အရသားပြည်သူတွေကိုဘယ်ဘက်ကဖမ်းဆီးတာဖြစ်စေအများဆုံးလှုပ်ပေးဖို့တပ်ဆိုင်ရာဖွဲ့စည်းတွေကိုအလေးနဲ့တိုက်တွန်းလာကြောင်းခုမီးချင်းမျိုးနွယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကဒီရက်ပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီခံပြင်းနယ်မှာနှစ်နှစ်နီးပါးကြာလက်နက်ကန်ပြိပခတ်တွင်ကလေးငယ်တွေပါဝင်ဒေသခံတွေဖမ်းဆီးခံရမှုထိခိုက်ဒေကျေမှုတွေနဲ့လူကိုယ်ရေးချိုးဖောက်ခံရမှုပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။မကြာသေးခင်အချိန်ထိရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့ Cameron နဲ့ရခိုင်လက်နက်ကိုင် AA တို့အကြားတွဲဆုံဆွေးနွေးမှုတွေစတင်ခဲ့တာကြောင့်ငင်းချမ်းရေးအတွက်ပျော်လင့်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းလက်တလုံးဆွေးနွေးမှုတွေကနေတနိုင်ငံလုံးညီချင်းရေးရဖို့စင်ခေါ်မှုတွေလည်းရှိနေတယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်နေကြတဲ့အကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပေးပါမယ်ကျွန်တော်မိုးစောပါရခိုင်ပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာတွေမှာကျင်းပနိုင်တဲ့အခြေအနေတွေဖန်တီးဖို့AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုတမ်ရော်ကလက်ခံလိုက်ပြီးနောက်ဆက်တွဲတိုက်ပွဲတွေရပ်ဆိုင်သွားတယ်လို့တွေးဆုံဆွေးနွေးတာတွေလည်းရှိလာပါတဲ့ နိုဝင်ဘာလ၁၂ရက်နေ့ကစတင်ပြီးတိုက်ခိုက်မှုတွေရပ်ဆိုင်းခဲ့တယ်လို့ဒီအပြစ်ခတ်ရပ်ဆိုင်းမှုခိုင်မာဖို့အတွက်ကျမ်းရော်နဲ့အေအေအကြားမှာအွန်လိုင်းကဆွေးနွေးတာတွေရှိခဲ့တယ်လို့ WSA ဝတ်ကဖွဲ့ထိန်းချုပ်ရာပန်ဆန်းမှာလည်းနှစ်ဖက်အစိမ့်အရာရှိတွေတွဲဆုံဆွေးနွေးခဲ့ကြတာပါကင်မရွန်နဲ့အဓိကတိုက်ပွဲတွေတင်းထန်နေတဲ့အေအေအဖွဲ့နဲ့ဆွေးနွေးမှုကြောင့်အစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်သဘောတူလက်မှတ်မရေးထူရသေးတဲ့ကျန်းအဖွဲ့တွေနဲ့ပြည်လည်မှုရမယ့်အလားအလာအပေါ်မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတယ်အေအေအဖွဲ့ရဲ့မဟာမိတ် KIA ကချင် TNLA တအန်းပလောင် MNDA ကိုကန်တို့နဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်လက်မှတ်ရေးထိုးဖို့နဲ့ UWSA ဝ NDAA မိုင်းလာ SSPP ရှမ်းပြည်ကမ်ရွန်မြောက်ပိုင်းတို့ပါပါဝင်စုဖွဲ့ထားတဲ့တရုတ်နယ်စပ်လက်နက်ကင်ခုနှစ်ဖွဲ့စလုံး NCA ကတနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူညီချက်မှာပါဝင်လာနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းတိုင်းသားရေးရာကျွမ်းကျင်သူဥမမောင်စိုးကသုံးသပ်ပါတယ်
အဲ့တော့2020ဦးနှောင်းပါမှာအေးနဲ့တိုက်ပွဲတွေရပ်သွားတာဒီတစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့ဒီ၄ဘွဲ bilateral လက်မှတ်ထိုးဖို့အတွက်လမ်းပွင့်သွားတာဖြစ်ပါတယ်ပထမချက်အနေနဲ့ဒုတိယချက်အနေနဲ့ဒီ၄ဘွဲက bilateral ထိုးနိုင်ပြီဆိုလို့ရှိလို့ရှိရင်တော့ဒီမြောက်ပိုင်း9ဘွဲလုံးညီညီညာရေးဆွေးနွေးပွဲစကားဟောင်းကိုရောက်ဖို့လမ်းပွင့်သွားတာဖြစ်ပါတယ်အားဆင်းဆင်းဆွေးနွေးရမှာလေရှိတော်ညာလေညီညာရေးဒီအဖွဲ့ကြီးညီညာရေးစကားဟောင်းရောက်ဖို့လမ်းပွင့်သွားတဲ့အချက်လို့ပဲပြောရပါလိမ့်မယ်
ကျမ်းရော်နဲ့အေအေအဖွဲ့တို့ရဲ့ဆွေးနွေးမှုတွေကြောင့်ငင်းကြဲလုပ်ငန်းစဉ်မှာတုံးအားဖြစ်လာဖို့အစိုးရနဲ့ NCA အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကြားမှာလည်းပြောင်းလဲချက်တွေထွက်ပေါ်လာနေပါတဲ့ပိုအမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွမြင့်ထွန်းကတော့တနိုင်ငံလုံးငင်းချမ်းရေးနဲ့ပြည်တော်စုတည်ဆောက်ရေးဖြစ်စဉ်မှာအားလုံးပါဝင်ဖို့လိုအပ်ကြောင်း NCA လက်မှတ်ထိုးဆယ်ဘွဲကဆုံးဖြတ်ထားတယ်လို့ပြောပါတယ်
ပြီးခဲ့တဲ့ PBSD မြန်လုံငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးမှာကျွန်တော်တို့ချမှတ်ထားတဲ့သဘောထားကတော့ကျွန်တော်တို့နဲ့ဤပဲအခု NCO ထိုးထားတဲ့ဆယ်ပွဲနဲ့ပဲပြည်ထောင်စုတည်ဆောက်တဲ့နေရာမှာမရဘူးအားလုံးပါဝင်ရမယ်အဲ့တော့အားလုံးပါဝင်နိုင်ရေးမှာ FBNCC ဒီမြောက်ပိုင်းအဖွဲ့တွေအားလုံးပါဝင်လာနိုင်မယ်ဆိုရင်တော့ကျွန်တော်ငင်းငယ်ဖြစ်စရာအချိန်နဲ့အဟုန်နဲ့တိုးတက်ဖြစ်တွင်သွားဖို့ရှိပါတယ်
အစိုးရတက်မတော် NCA လက်မှတ်ရေးထိုးထားတဲ့ဆယ်ဘွဲကငင်းချိုင်းလုပ်ငန်းစဉ်ကို NCA သဘောတူညီချက်အပေါ်အခြေခံအကောင့်ထဲပေါ်ဖို့ညှိနှိုင်းနေပေမဲ့ AA အဖွဲ့အပါဝင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့ဝင်တရုတ်မြန်မာနယ်စပ်အခြေစိုက်ခုနှစ်ဖွဲ့ဟာငင်းချိုင်းလုပ်ငန်းစဉ်ကိုတနိုင်ငံလုံးအပြည့်အစာချုပ် NCA ပြင်ပလမ်းကြောင်းကနေဆောင်ရွက်မယ်လို့ပြောဆိုထားတာပါထရိုင်မဲ့တက်မရွန်နဲ့အီရိုးရဲ့ဆွေးနွေးမှုတွေနဲ့အတူငင်းချိုင်းလုပ်ငန်းစဉ်အပေါ်ယက်တိချက်သဘောထားတွေလည်းပြောင်းလဲလာမလားခံမှန်းတာတွေလည်းရှိနေပါတယ်အစိုးရနဲ့ NCA ဘောဒုစာချုပ်လက်မှတ်ရေးထိုးထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌခွန်မြင့်ထွန်းကတော့ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့စဉ်းစားမှုအစ်စ်တွေနဲ့ဆွေးနွေးတိုင်ပင်တာတွေရှိနေတယ်လို့ပြောပါတယ်အဲ
့တော့ဒီသွားကြတဲ့အခါမှာဒီအစိုးရဘက်ကလည်းပဲသူ့ရဲ့ကြုံတွေ့ခဲ့တဲ့အတွေ့အကြုံတွေကိုမူတည်ပြီးတော့မှဆိုအပ်မှာလဲဆွေးနွေးမှုတွေဒါ peace architecture လိုမျိုးဒါစဉ်းစားချက်တွေစုဖွဲ့မှုအစ်စ်တွေပေါ့နော်ဒါမျိုးတွေနဲ့လဲသူတို့ဆွေးနွေးနေတယ်လို့တော့ကျွန်တော်တို့ဒါတော့ကြားသိရပါတယ်အဲ့ဒီပုံမှာအခုကျွန်တော်တို့တိုင်းသား PPSD NCA လက်မှတ်ရေးထိုးတာကျွန်တော်တို့ဆယ်ဘွဲ့အနေနဲ့ကလဲမိမိတို့တဖွဲ့ချင်းသဘောထားတွေစုစည်းပြီးတော့မှပြန်ပြီးတော့ပေါ့လေဘုံသဘောထားပြန်လဲစုစည်းပြီးတော့အစိုးရနဲ့ပြန်လဲဆွေးနွေးနိုင်ဖို့အတွက်ကိုပြင်ဆင်နေပါတယ်
အစိုးရဘက်ကငင်းချမ်းရေးလုပ်ငန်းစဉ်အကောင့်ထယ်ဖို့ရေးအတွက်အပြည့်ရဲ့ဆယ်ဘွဲ့ထံကနေအကြံဉာဏ်တောင်းဆိုထားပါတဲ့ပြီးခဲ့တဲ့ဩဂုတ်လကကျင်းပတဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံဆုံးတာအစည်းအဝေးကရရှိထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3ဟာငင်းချမ်းရေးလုပ်ငန်းစဉ်82ရာရေးအတွက်နိုင်ငံရေးအာမခံချက်တွေရရှိထားတာကြောင့်တရုတ်နယ်စပ်အခြေစိုက်ခုနှစ်ဖွဲ့လည်းလက်ခံနိုင်မယ်လို့မျှော်လင့်ထားကြောင်းလည်းခွန်မြင့်ထွန်းကပြောပါတဲ့အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားပြီးကင်မရွန်နဲ့အဓိကတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ AA အဖွဲ့နဲ့လက်တလုံးဆွေးနွေးမှုတွေမှာအစိုးရဘက်ကတော့အခုအချိန်ထိပါဝင်လာတာမတွေ့ရသေးပါဘူး။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့စီးရဲတင်းမာမှုပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေရန်ဆိုင်ထားတဲ့အချိန်မှာအစိုးရအနေနဲ့ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအထူးသဖြင့်မြောက်ပိုင်းလေးဘွဲ့နဲ့ဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းတွေရှိနေတယ်လို့သုံးသပ်ပါတယ်။
အခါတလေကျွန်တော်တို့တက်ပြီမှာအစိုးရရဲ့ငြိမ်းချမ်းကော်မရှင်တို့ NRPC တို့ကဆွေးနွေးတာဘက်ဒရန်ဖြစ်ပြီးတော့တိုက်ဖို့မတိုက်ဖို့ဆုံးဖြတ်တာတက်ကတစ်ပိုင်းဖြစ်။နောက်ဆုံးဖြတ်ချက်တက်မှာရှိတယ်။ဒါ2008ချီကဥရနေလဲသက်ဆိုင်ပါလိမ့်မယ်။အဲ့တော့လုံးလုံးဆယ်မှာတော့ဘာပဲဖြစ်ဖြစ်တက်ကနေအတိုက်ခတ်ရက်လိုက်တာဒီအစိုးရကတော့အခွင့်အလမ်းကောင်းမယ်ပြည်။ဘာလို့ဆိုတော့ 你看一下三年前嘛，年一六五年，水泥路刚中嘛，喏，哎咯，我老老在嘛，哎嘛嘞，哎那单位出来嘞，也比还不要在那嘞，老老在经营运作呢，喏，要不然你问嘞，办嘞出来退伍咯，啊要晒六点来钱出的。伊在屋里养那些嘛，困难又比较，伊多老年的养，老奶奶的他们就在那听，哎，老来老些些嘛嘞。
咱们说，吴先生说啊，单位有钱，那他们得上阿公那个，但那阿龙撇开打开门，就是一个保住啥就 ，NCA 个，但那人那个破石破个，把我们那么一头给比，牛大 democracy 破就 ，NLD 说啊，单位有钱，那他们得上石库那嘛，那他那破他们那么一头给了吧。丢密码那在接在 FBNCC 破文困难破呢 ？KNP 牛大都得一把的 KNPB 干扰，这个呢前提 NCA 个人脉依托的没是第八步。人家讲破阿龙 NCA 个人脉依托比，人家龙安什么保安部所言，变了你那样没绝对信任别没。咱们呢一家虽然不讲你的姓，啥点难买路，人家龙安什么保安部人呢？人家也给看这个懂得你家哪个，记得。把人肉马术是新干的，天天来压巴的，只能摸索吧。
明个吧，多少新年新，起码登记台吧。别那那个嘛 ，coronavirus 个病毒，体里摇摇动，变感觉很感冒，不管电波母都免拉拉呢。苗皮都冬笋木个嘞，高门他瑞讲，那唱的是皮呢，西伯家木蛋么看呀哦，别难过炒股皮西皮，西伯一来变皮，面那烂炒喇叭的，大边个爸妈喷皮木弄，苗种的嘛把我拉奶奶路嘞，冬的都一个看满你家吧的，也比的人少嘛过去看皮，弟的人把西伯一是一些嘛定价比嘛话些。那应该对嘛咯 ？Coronavirus 扩散不浓呢，对生活浓压了脚。看呢，人才人才也被没来。别那嘛咯 ，Coronavirus 扩散看下都只超我亚大西边，对生都个东省我要拍西边的。流出来不用来 quarantine， 低价贵上几差给木。那有个皮薄肚里呢，体对密度越高，外公接着看，切下看来比破头。啊，多啦，刚才天穷木里讲，石油老用对棉树，石皮肉喷来烧远难解的路呗。流瑞来老困我面面生生变为难解吧的。Raymond Mellon 哈，很多人其实是怀疑比伢先皮吧的。
I think the effective management of the COVID disease itself was a key, was very, very important.
COVID-19
别那富不来的多个，面皮都磨了半生也不吃多，我因想谈个嘞。别那嘛，今年这次六开的多拉干的白皮木个，冬拉老皮加给辣椒，皮润来白木个，酸辣椒嘛，帮忙切那个绵绵生生小辣开的路标吧的。那他们生的来办一堆嘛，那那个面皮嘛，皮都是一点嘛呗，你家不中啊比你家紧，别人皮都是干肉干结果多你那嘛呗，皮人看到龙眼变高了啊，所以不搞嘞，就是开发的。特别买来，我要把他们个 EU、日本呢、中国呀罗包围，别人也这个几块几瑞干的，我一猜，不能呢，什么风路，这些嘛要多辣椒。不公布米库的别人也西伯利亚队季节输赢给查了吧？特别买来别人也不公西国家，西国的库里布嘛米库让后排，西国的名字是辣椒。不公龙岩干的今年队喷票母啊炒股皮水给的路嘞，给提个长啊表白的。那他们那些皮呢不他妈过来追，第二个顶不养不下。上岸也该弄布面给他路嘞，别人呢高空他那个破皮吧的。西瓜也比那些 Raymond Mellon 个苦路懂得吧的。
And I think probably the COVID success itself is sending a signal to other foreign investors.
COVID 以后面木个越南嘛，老难赚钱也是老苦的，查南岸查印尼中南都这个。人家把那个路撇掉，路上那个有啥玩意？一日几个车比他们上月来大下水，第一月嘛，苏阳也上月来上股，加大来大比比， နိုင်ငံသားယူနီညွှန်နယ်သူတွေကိုဆွဲဆောင်ရမှာအထောက်အကူဖြစ်စေမှာပါ
။ကပေးကာလာအတွင်းမလို့အဖဲအိမ်ပြင်မထွက်ရတားမြစ်ကန့်တက်ချက်ကြောင့်လူတွေဟာအိမ်မှာပဲနေကြရတာနဲ့အတူအိမ်သုံးလျက်စစ်ပစ္စည်းတွေ၊ရုံသုံးပရိဘောဂ၊ကွန်ပျူတာနဲ့ TV တို့လို BNN ထုတ်ပစ္စည်းတွေဝယ်လိုအားတက်ခဲ့ပါတယ်။ဒီအချက်ကြောင့်လည်း BNN ရဲ့ဒီနှစ်အတွက်မူလရည်မှန်းချက်ဖွံ့ဖြိုးမှု 6.8% ခိုင်နှုန်းမပြည့်မီပေမဲ့လို့လဲစီးပွားရေးက 2.4% ခိုင်နှုန်းလောက်ဖွံ့ဖြိုးပါတယ်။ဒီပမာဏဖွံ့ဖြိုးမှုဟာဆိုရင်ကမ္ဘာမှာဖွံ့ဖြိုးမှုအကောင်းဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာမယ်လို့လဲနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောဆိုထားပါတယ်။ကမ္ဘာတလားဖွံ့ဖြိုးမှု 4.4% ခိုင်နှုန်းလောက်ကျမယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်နဲ့တရုတ်ချာကုန်သွယ်ရေးစစ်ကြောင်းလဲ BNN အတွက်အမျက်ထွက်စီတာလို့လေလာသူတွေကသုံးသပ်ပါတယ်။အဲပဲလို့လုပ်ငန်းကြီးတွေကအခွန်ပေးရတက်တာဖို့အတွက်တရုတ်ကနေ BNN ကိုရွှေ့ကုန်ကြတာပါ။2020ပြည်နှစ်ပထမ6လအတွင်းအမေရိကန်ကိုတင်ပို့မှုပမာဏစုစုပေါင်းဒေါ်လာ 54.9 ဘီလီယံရှိခဲ့ပြီး4ဘုံတစ်ဘုံလောက်တက်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းကန့်သက်တားဆီးချက်တွေကြောင့်တော့တချို့လုပ်ငန်းနယ်ပယ်တွေမှာအထိနာနေစေဖြစ်ပါတယ်။နိုင်ငံဖြတ်ကျော်ခွင့်အတားအဆီးတွေကြောင့်ခီးသွွားလုပ်ငန်းအထိနာရသလိုအရင်ကတိတ်ပြီးတော့အလုပ်ဖြစ်တဲ့လေကြောင်းလုပ်ငန်းတွေလည်းနှိမ့်ကွေသွားပါတယ်။ကမ္ဘာလည်းခီးသွွားမရှိတော့တာကြောင့်ခီးသွွားလုပ်ငန်းကတော့အတော်လေးအထိနာပါတယ်။ငုယင်ဒင်ထရိုင်ကဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင်မှာ
လာမြတ်မြို့ပုဂ္ဂိုလ်ကတော့အကန်မြို့လား không có bằng cách ဟုတ်တယ်ပါဟုတ်
တယ်ကျွန်တော်ဥပဒေမှာဆိုရင်နိုင်ငံသားဖြေသွားလုံးဝမရှိတော့တာကြောင့်ဒီကဟိုတယ်အားလုံးရဲ့ရှစ်စရာခင်တော့ပိတ်ထားရပါလားအရှုံးတက်တာအောင်လုပ်ကြရတာပါဖွင့်ထားမယ်ဆိုရင်လည်းလျှက်စစ်ဆွိုင်းအင်းဝန်ထမ်းလစာအပါအဝင်ကုန်ကြတဲ့ကအများကြီးပါဒါကြောင့်လည်းနိုင်ငံသားဖြေသွားတွေကအများအရေးကြီးပါတယ
်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကရှေးဟောင်းမြို့အဖြစ်အတိအမှတ်ပြုထားတဲ့ဟိုအာမြို့ကနိုင်ငံတကာခီးသွားတွေကြားရေပန်းစားခဲ့ပြီးမယ်လေအခုတော့6ကကမြို့တစ်ခုဖြစ်နေပါတယ်ဟိုတယ်အားလုံးရဲ့80ရာခိုင်နှုန်းပိတ်ထားရပြီးလူပေါင်း8000လောက်လုံလမဲ့ဖြစ်ရတယ်လို့ပြည်နယ်ခီးသွားလုပ်ငန်းဌာနအကြီးအကဲကပြောပါတယ်ဟနွိုင်းမှာလည်းအလားတူပါပဲလို့ဟိုတယ်ပိုင်ရှင်ငွေရင်တင်ထရိုင်းကပြောပါတယ
်အဲမီလာဇိုလေးစစ်စစ်လာဒုံးလာချက်ဒုံးမီယာဒုံးမီယာချက်
ခီးသွားလုပ်ငန်းတွေကတော့လောကပြတ်သွားပြီထင်ပါတယ်နိုင်ငံတကာလေရောက်ခီးစဉ်တွေပြန်ဆက်ပြီးနိုင်ငံခြားခီးသွားတွေရောက်လာမယ့်အချိန်ကိုဆိုရင်ကိုရှိတာလေးနဲ့ပဲမပြောက်ပြက်အောင်ဖိသိမ်းမှုကြိုးစားနေကြရတာပါ
2009-2010 SARS ကပ်ရေးရောဂါတုန်းကဘန်ဒါရိတ်အခက်အခဲကိုကျော်လွှားနိုင်ခဲ့ပြီးမယ်လေအခုကြုံရတဲ့အခြေအနေကတော့တကယ်ကိုမယုံနိုင်စရာဖြစ်ရပါတယ်လို့လဲဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင် Trine ကပြောပါတယ်အစိုးရဘက်ကတော့စီးပွားရေးကိုနှိုးထပေးနိုင်ဖို့ရည်ရွယ်ပြီးလမ်းတွေတံတားတွေလိုအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာငွေပုံအော့ထည့်ပေးနေပါတယ်။ဒါကြောင့်လဲဝယ်လိုအမြင့်တက်လာသလိုအလို့အကင်ဖန်တီးပေးရလဲရောက်တယ်လို့ကတိကထံကပြောပါတယ်။2020ပြည့်နှစ်17လတာကာလအတွင်းအစိုးရရဲ့အများပြည်သူဆိုင်ရာယဉ်ညံ့မှုနှံမှုက34ရာခိုင်နှုန်းပိုများလာပြီးဒါဟာဆိုရင်9နှစ်တာကာလအတွင်းပမာဏအများဆုံးဖြစ်တယ်လို့လည်းအစိုးရကထုတ်ပြန်ထားပါတယ
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်ပါရှင်ကိုဗစ်ကပ်ရောဂါကြောင့်လူတွေအတွက်ဖြစ်လာတဲ့အလေးအကျင့်အသစ်တစ်ခုကအိမ်ပြန်ထွက်မယ်ဆိုရင်နှာခေါင်းစီးတက်ရတဲ့ကိစ္စဖြစ်ပါတယ်ပုံမှန်လူတွေအတွက်နှာခေါင်းစီးတက်ရတာစိတ်ရှုပ်အလုပ်ရှုပ်တယ်လို့သာဖြစ်ကောင်းဖြစ်နိုင်ပေမဲ့တခြင်းတွေကိုအားရပါရဆိုကြတဲ့ဆိုတော်တွေအတွက်ကတော့နှာခေါင်းစီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါတယ်။ကိုဗစ်ကြောင့်ဖြစ်လာတဲ့ new normal အခြေအနေတက်မှာနှာခေါင်းစီးအပြင်အဆိုတော်တွေအတွက်တခြားဘလို့ထူးခြားပြောင်းလဲမှုတွေရှိပါသလဲ။မြန်မာနိုင်ငံကနာမည်ကျော်အဆိုတော်ဟေမာနေဝင်းရဲ့ new normal တွေကိုမေးကြည့်ဖြစ်ပါတယ်။
အဲ new normal ဘလို့ဖြစ်သွားလဲဆိုတော့မမတို့ကအရင်ကတစ်ချိန်လုံးအပြင်နေထွက်နေရတယ်။တချင်းဆိုသွားအားပြင်းစင်မိကတချိန်လုံးလိမ့်တချိန်လုံးထွက်နေရတဲ့ဘဝကြီးကအိမ်ထဲမှာပဲနေပြီးတဲ့အခါကျတော့အိမ်ထဲမှာမမတော့တန်ရှင်းရေးသမားဆိုတော့မိုးလင်းတာနဲ့တန်ရှင်းရေးလုံးအိမ်တိုက်တန်းတိုက်ဒီပြစီလဲအဲရပိန်ဘုရားရှိခိုးနေပဲအဲ့လိုအိမ်ထဲအိမ်တွေအိမ်ရဲ့ဟိုအိမ်မှုကိစ္စကိုပို့ပြီးတော့လုပ်ဖြစ်တဲ့ live ဖြစ်သွားတာပေါ့နော်ညီမအဲ့လိုဖြစ်သွား
တယ်ဒါမျိုးတချိန်ထဲမှာလည်းမိုက်မှာတချင်းနေတော့စုံနေသေးတယ်ဆိုတော့အဲ့ဒီတချင်းစုံနေရတဲ့ဒီအတွေ့အကြုံပေါ့နော်ဒီအခြေအနေမှာအဲ့အပြောင်းလဲရဘယ်လိုဖြစ်သွားလဲဆိုတာလည်းသိရသေးရှင်
တချင်းဆိုရတဲ့ဒီဟိုဟာကတော့ဘယ်လိုလဲဆိုတော့မမတို့အခု သာမန်ဒီ recording တို့ဘာလို့ကတော့ဒီအချိန်မှာတော့မမမလုပ်ဘူးပေါ့သူများကြီးတော့လုပ်ရင်လုပ်မယ်ဒီလိုအချိန်မှာဒါပေမဲ့မမကတော့မသွားဘူးမလုပ်ဘူးဒါပေမဲ့အခု covid ဖြစ်တဲ့အချိန်မှာရုပ်ရှင်နှစ်တရာပြည့်အရင်ဖြစ်တယ်အခုတခါတက္ကသိုလ်နှစ်တရာပြည့်ဖြစ်တယ်အဲ့လိုဟာမျိုးဖြစ်လာတဲ့အခါကျတော့လူကြီးတွေကမမတို့ဆိုပေးပါလို့ပြောတဲ့အခါကျတော့မမတို့သွားဆိုရမှာတော့ပထမတော့ကြောက်တယ်ဒါပေမဲ့တကယ်တော့သွားဆိုကြည့်လိုက်တဲ့အခါကျတော့ဟိုတေစာချင်းချင်းသိနေတဲ့အဲ့ MRT ဘောကအရင်ကမြမအတန်းထဲမှာရှိတာပေါ့နော်ညီမတစ်ချိန်လုံးဒီ spray ရေနဲ့ဒီဟိုအရင်နဲ့အကုန်လုံးပတ်ချမ်းတော့လူတယောက်ထပ်ပိုင်းထားပါလို့စီးရပြတော့အရန်ကိုဟိုဘယ်လိုကောင်းလဲစီကံကြကြနဲ့တကယ်လှုပ်ထားတဲ့ဟာမျိုးဖြစ်တဲ့ဟာကိုလည်းမြင်ခဲ့ရတယ် rehearsal နေ့မှာအဲ့တော့တဖြည်းဖြည်းနဲ့မမကတော့ဟိုရုပ်ရှင်နှစ်တရာပြည့်မှာလည်းမမကအဆိုလဲဟာနှစ်ခေါက်ရှိတယ်ဆိုတဲ့အခါကျမှမမတော့ဆိုရတော့တာပေါ့เนาะအဲ့လို
အခုလိုမျိုးဒီ MRTV မှာမတိုင်ငယ်မှာလည်း MTV တွေမှာရိုက်တာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးရိုက်တာတွေရောအတွေ့အကြုံတစ်အနေနဲ့ဘယ်လိုမျိုးပြောင်းသွားလဲဆိုတာလည်းသိရစေ
အဲ့ဒါကတော့ဘယ်လိုလဲဆိုညီမဒီဟာမှာမမတို့ live ကိုသွားမြက်ခင်မမတို့တချင်းတိုက်ရတယ်ညီမအဲ့တော့တိုက်ရတဲ့အခါမှာဆိုရင်တော့လူတွေအကုန်လုံးကတော့ကြောက်နေကြောက်ဘာဖြစ်လဲဆိုတော့တိုက်တဲ့ဟာတော့ညီမရေခမတစ်ခုတည်းမှာတော့တူတူပဲပေါ့နှာခေါင်းစည်းကြီးပိုတက်လာတယ်တောင်တရားကိုဗာလဲဝူးဝေးနေပြီးတော့တောင်တရားစကားပြောတဲ့ဟာမှာတော့ကြောက်နေတယ်ဟိုသွားလာသွားတယ်ဟိုမိကမှုမရှိအောင်ကောက်ကူနေရတယ်အဲ့ဒါမျိုးတွေတော့အများကြီးအတွေ့အကြုံဖြစ်သွားတာပုံမှန်မှာတော့တောင်တရားဟိုစိတ်ထဲမှာသူငါသူ့နားမြင်ရင်လည်းသူကြိုက်ပါမလားဒါပေမဲ့သူနီးလာရင်လည်းသူ့နားမှာငါနေလို့တင့်တော်ပါမလားဆိုတဲ့ဟာတွေကအချိန်လုံးစိတ်ထဲမှာဖြစ်နေတာပေါ့
အခုလိုပြောလို့ပါဟိုအစိုးရတွေဆိုတာကပို့ဆိုးတာပေါ့နော်တချင်းဆိုပြီးဆိုရင်ကဒါကိုယ့်ရဲ့ဒီ mood ပေါ်မှာ mood TV အားရပါရဆိုကြတဲ့အခါကျတော့ပို့ပြီးတော့တာမန်စကားပြောတာထက်กว่าအဝေးတွေပါလေဆိုပို့တတိထားရမယ်ထင်တယ်နော
်တကယ်တမ်းကတော့အခါကျတော့ညီမပြောသလိုအရန်တတိထားဘလတ်ကြီးတတိထားပြီမြင့်အဲ့ဒီတကယ်တမ်းကတော့တချင်းဆိုပြီးတော့တိုက်တဲ့အချိန်မှာတော့မမတို့ဒီမျက်နှာမှာအုပ်ထားတဲ့ပါးစပ်မှာအုပ်ထားတဲ့ဟာကိုချုပ်လာတော့တာပဲညီမတက်ပြီးတော့ဆိုလို့မရဘူးတော့မဟုတ်ဘူးဒါတချင်းတိုက်တာပဲဆိုတော့ဆိုလို့ရတယ်ဒါပေမဲ့အားမရတော့ဘူးအဲ့တော့အစိုးရကတော့ချွတ်ပြီးတော့ဆိုရတာပဲဒါပေမဲ့ဒါကတော့ပြိသက်တွေကလည်းကိုယ်အားပေးရဲ့အနေနဲ့သူကလည်းကြည့်လေကိုယ်ကလည်းကောင်းမွန်မွန်နဲ့ကွန်ပလိန်ညီမရဲ့ဟိုစာပေါ်
အပြေအဝဆိုဖြစ်တယ
်အပြေအဝပေးခြင်းတဲ့အခါကျတော့မမတို့အိမ်ပေါ်မှာစိတ်ကိုအာရုံထားလိုက်တဲ့အခါကျတော့ဒီဟာကတော့ပြုတ်သွားတာလေညီမရဲ့ဒီပါစပ်မှာတက်ထားတာပြုတ်သွားတာလေဒါတော့အစိုးရတိုင်းပဲပေါ့နော်ညီမအဲ့လိုဖြစ်တယ်
အမားတို့အစိုးရတွေအတွက် new normal ဆိုရင်တော့ဒီနှာခေါင်းစည်းကြီးတက်လိုက်ချွတ်လိုက်နဲ့ဆိုရတာကအလုတ်တစ်ခုလို့ဖြစ်လာတာပေါ့
ဒါပေါ့ဒါပေါ့အဲ့ဒါဒါမဲ့ဆိုပြီးရဲ့အချိန်တိုင်းတော့သူမဟုတ်သလိုညီမတို့ကပြန်တက်တာပေါ့နော်အဲ့တော့အဲ့ဒါမျိုးတော့ရှိတာပေါ့ညီမအဲ့ဒါတော့မမတို့ရဲ့တကယ် new normal ဟိုပါပဲညီမကြီ
းဒီအစိုးရတိုင်းဝိုင်းထဲမှာရော covid နဲ့ပတ်သက်ပြီးတော့ပေါ့နော်တော်တော်လေးဟိုအမအမြင်ပေါ့အလေးထားကြလားဒီတောင်းတဲ့ကြောင့်မကူအောင်ရောတတိထားပြီးနေကြလား
အော်ဒီကြတယ်ညီမအစိုးရတွေကိုအခုမမတွေကိုတချင်းတိုက်မယ်။ဘာညာဆိုချိန်နေဆိုရင်ညီမလူတွေခွဲပြီးတော့ချိန်နေ။ဟိုတယောက်တစ်ယောက်ဟိုတွေ့ရအချိန်နေတယ်ဒါပေမဲ့ဒီတီးပေးတဲ့လူတွေကတော့တနာဖို့ကောင်းတာပေါ့နော်။သူတို့ကတော့အများတန်းရှိနေရတယ်။ဟိုလူနေနိုင်တဲ့နေအောင်ချုပ်တာပေါ့ညီမရဲ့။အဲ့တော့တယောက်တစ်ယောက်အစိုးရတွေမတွေ့ရအောင်ညီမ။ဟောသူလာပြီးတဲ့အချိန်သူပြန်သွားတဲ့အချိန်မှာနောက်တစ်ယောက်အဲ့လိုမျိုးတော့ဖြစ်တာပေါ့။အဲ့တော့အဲ့လိုဖြစ်တဲ့အခါမှာအစိုးရကြီးကအပြင်မှာလေညီမပြောသလိုဆိုရင်မတို့အရင်ကတွေ့တာစုံတာရှိရတဲ့ဟာတွေကဒီကိုဗစ်ဖြစ်တဲ့အခါမှာတရားမှမတွေ့ကြတော့ညီမဒီအခုပွဲလေးမှာပဲမတို့တွေ့ရတယ်။တန်တဲ့အချိန်တော့လုံးဝမတွေ့တော့ညီမအကုန်လုံးဒါဆင်ကျင်ကြတာပေါ့နော်ညီမ
ပြောရမယ်ဆိုရင်ဒီလိုအချိန်ဒီလိုရာသီပေါ့နော်ဒီ November December ဆိုတာကတကယ်ပွဲတော်တွေများတဲ့ရာသီအရင်နှစ်တင်မှာဆိုရင်တော့မမေမာတို့ဒါမျိုးတွေပွဲတွေကိုအချိန်လေးအလိုမအားနိုင်တော့အောင်ကိုလိုက်ဆိုနေရမှာပဲဆိုတော့အခုကျတော့စစပြောသလိုဆိုမသွားမဆိုပွဲတွေလည်းလောလောဆယ်တော့မရှိဘူးဆိုတော့အဲ့လိုမျိုးပြောင်းသွားတဲ့အပြောင်းလဲရောအမအတွက်ဘယ်လိုအရာကိုခံစားရလဲရှင့
်အဲ့တော့မမကတော့ဒီအချိန်လေးမှာဒီအချိန်လေးမှာဆိုတော့ကိုယ်ကြောက်တဲ့အိမ်ထဲမှာနေနေအများအားတွေးနေငါဒီချိန်မှာဆိုရင်ငါဒီဟာအလုပ်တွေရှုပ်နေပြီငါဒီချိန်မှာဆိုဘာတွေစုံနေပြီအခုဆိုရင်ပေါ့နော်အကျောင်းကြီးရဲ့နှစ်တရာပြည်လာနေပြီဆိုငါတို့တွေအများလုံးရှုပ်နေပြီအကျောင်းပွဲတွေပေါ့နော်ဌာနတစ်ခုပြီးတစ်ခုပေါ့နော် physics ဆိုလဲ physics chemistry ဆိုလဲ chemistry ဒါတွေသွားဆိုရတော့ပြီဒါမျိုးအများအားတွေးနေတာပေါ့ညီမအတွေးပဲရှိတာပေါ့ညီမလေးဘာမှမလုပ်ရဘူးပေါ့အိမ်ထဲမှာပဲနေနေရ
ဂီတာနဲ့ပတ်သက်လို့ရောအခုလိုမျိုးအမအိမ်မှာနေတဲ့အချိန်မှာပေါ့နော်ထူးထူးခြားခြားအရင်ကနဲ့မတူတဲ့ဟိုထူးထူးခြားခြားလှုပ်ဖြစ်တာမျိုးရောရှိပါလား
အော်အဲ့ဒါကတော့ဘာတစ်ခုမမအတွက်တာလဲဆိုတော့အရင်တော့ညီမရဲ့တကယ်တော့တစ်ချိန်မှမအားတဲ့အဟာဖြစ်နေတဲ့အတွက်ကြောင့်တစ်ချင်းကျက်ဖို့ဆိုရတဲ့ဟာမှာမမမရှိခဲ့ဘူးအကယ်၍အနည်းကမှကျက်တာလို့ပါတော့အခုဆိုရင်မမမှာ ဒီဘယ်တချင်းလေးနားထောင်ပြီးတော့ဒီတချင်းတော့ငါချက်ထားမယ်ဒီကိုဗစ်ကြီးရဲ့ခါကြရင်ဒါဆိုရင်မင်္ဂလာဆောင်မှာဒါဆိုရင်ဆိုမယ်ဘာမှဆိုဆိုမယ်အဲ့အဲ့လိုမျိုးပြင်ဆင်မှုတော့အများကြီးအချိန်ရနေတယ်ညီမအဲ့ဒီအတွက်ကိုမမတို့ပြင်ဆင်နေနောက်ပြီးတော့အများအားဒီမမဖက်ရှင်ဘာရေးဝါသနာပါတဲ့ခါကြတော့ဒါမျိုးလေးကြီးပြီးတော့ဒီလိုချုပ်မယ်ဒီပုံမှာတော့အများကြီးဟိုဗာလေအားစိုက်မှုပုံတွေများလာပြီးတော့အားရင်စိုက်မှုတွေပို့ပြီးတော့အချိန်စိုက်ဖို့အချိန်ကြီးပို့ရပါတယ်
မြန်မာနိုင်ငံကနာမည်ကျော်အဆိုတော်ဟေမာနေဝင်းဖြစ်ပါရဲ့ရှင်။တချင်းတွေတိုက်တချင်းတွေဆိုရတဲ့ new normal အတွေ့အကြုံတစ်တွေအဖြစ်ကိုကိုကိုဗစ်ကာယောဂါမကူးအောင်လို့ဝက်စားပြင်ဆင်သွားလာတတိထားရတာကလည်းသူ့အတွက် new normal ဖြစ်တယ်လို့အဆိုတော်ဟေမာနေဝင်းကပြောပါရဲ့ရှင်။ကျွန်မစုမြတ်ပါမှာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းမှမှာပြောပြပေးတော့ပါမယ်။စမအေးသနာကျော်ပါ။ကိုဗစ်ကရောဂါကြောင့်2020ပြည့်နှစ်အစောပိုင်းကလေးကရုပ်ရှင်ရုံတွေပိတ်ခဲ့ရပါမယ်။အခုကိုဗစ်ကာကွယ်ဆေးထွက်နေပြီဆိုတော့နှစ်သက်2021ခုနှစ်မှာရုပ်ရှင်ရုံတွေပြန်ဖွင့်တွားကြည့်နေတဲ့သူတွေလည်းများမယ်လို့ရုပ်ရှင်အသိုင်းအဝန်းကမျှော်လင့်နေကြတာပါ။ဒါမို့လို့ရုပ်ရှင်ရုံတွေကိုလူကိုယ်တိုင်မတွားနိုင်တဲ့2020ခုနှစ်အတွင်း Netflix နဲ့ Disney Plus လိုမျိုး online ရုပ်တင်လိုင်းတွေခေတ်စားလာခဲ့ပါတယ်။ Disney Plus online ရုပ်တင်လိုင်းမှာဆိုရင် Marvel Studio ရုပ်ရှင်ဇာတ်လမ်းတွေဖြစ်တဲ့ The Falcon and the Winter Soldier, Loki ဇာတ်လမ်းတွေတင်ထားတာကြောင့်ရုပ်ရှင်ရုံကိုသွားစရာမလိုပဲနဲ့အိမ်ကနေပြီးတော့ကြည့်နေတဲ့အချိန်ကြည့်လို့ရနေပါတယ်။ဒါကြောင့်မို့ပုံမှန်ရုံတင်နေကြ Hollywood ရုပ်ရှင်ကားကြီးတွေကို2020မှာရုံမတင်ရလို့2021ခုနှစ်မှာရုံတင်ရမယ့်ရုပ်ရှင်ကားတွေပုံနေပါတယ်။ရုပ်ရှင်ထုတ်လုပ်ရေးမီဒီယာကုမ္ပဏီကြီးတွေဖြစ်တဲ့ AT&T, Comcast နဲ့ Walt Disney တို့ကလည်းကဲယောဂါကြောင့်ကျုံရတဲ့အခြေအနေတွေနဲ့လိုက်ညီအောင်လို့သူတို့ရဲ့စီးပွားရေးနည်းဗျူဟာတွေကို2020မှာပုံစံပြောင်းခဲ့ရတာပါ။ရုပ်ရှင်တကားချင်းတွားကြည့်စရာမလိုပဲနဲ့ပရိသတ်တွေအစင်းစင်းကြည့်နိုင်အောင်လို့လာစဉ်ကြီးတွင်းထားရင်အချိန်မရွေးကြည့်နေတဲ့အချိန်ရုပ်ရှင်ကိုကြည့်လို့ရနိုင်တဲ့အွန်လိုင်းရုပ်တံလိုင်းပုံစံတွေပြောင်းလာခဲ့ပါတယ်။ဒီနှစ်ခုကြာမှာပရိသတ်တွေရွေးချယ်တဲ့အပေါ်မူတည်ပြီးတော့2020လွန်ဟောလိဝုဒ်ရုပ်ရှင်လောကရဲ့အနာဂတ်လည်းပြောင်းလဲသွားနိုင်ပါတယ်။Wonder Woman 1984ကိုဒီဇင်ဘာလ25ရက်နေ့မှာရုပ်ရှင်ရုံတွေမှာရောနောက်ပြီးတော့ HBO Max online ရုပ်တံမှာပါတပြိုင်နက်တည်းပွဲဥဒေပြသမှာဖြစ်ပါတယ်။ဒါဟာပြည်သက်တွေရောရုပ်ရှင်လုပ်ငန်းတွေကလူတွေအတွက်ပါအဖက်ဖက်ကအကျိုးရှိစေမယ့်ဆုံးဖြတ်ချက်ဖြစ်တာကြောင့်တပြိုင်နက်တည်းရုံတင်တာကို2021ခုနှစ်တနည်းလုံးမှာလှုပ်သွားဖို့ AT&T ရဲ့အကြီးအကဲ John Stankey ကဆုံးဖြတ်လိုက်ကြောင်း Warner Brothers ကုမ္ပဏီကပြောပါတယ်။ဒါကိုရုပ်ရှင်ဒါရိုက်တာ Patty Jenkins ကတော့သဘောမကျပါဘူ
း I really hope not I really hope it is a limited time I don't know why you know they had to decide it about the whole year I wish
ကျွန်တော်ကြောင့်ရုပ်ရှင်ကုမ္ပဏီတွေလည်းမဖြစ်မနေခက်မြင်မြန်ပုံစံပြောင်းရပါတယ်တကယ်တော့ online ရုပ်တံ line ဘက်ကို Hollywood ရုပ်ရှင်လောကလည်းဦးလှည့်နေတာကြားပါပြီဟိုဝါရင်တရုတ်ဆောင်ကြီးတယောက်ဖြစ်တဲ့ Tom Hanks ကပြောပါတယ
် We are actually into the big curve of changethat I think has been due ever since people you know first had the ability to what is it called PVOD pay for video on demand
တရုတ်ဆောင်လာအိမ်ပြန်ထွက်ရချိန်မှာအိမ်တွင်းအောင်ပြော်ရုပ်ရှင်ကြည့်ကြရတဲ့ပြည်သက်တွေဒီကက်ယောဂါကြီးပြီးလို့ရုပ်ရှင်ရုံတွေစီပြန်သွားမလားမသွားဘူးလားဆိုတာမသိနိုင်တဲ့အချိန်တွေမှာရှိနေပါတယ်ဟောလိဝုဒ်ရုပ်ရှင်လောကနဲ့ရုပ်ရှင်ရုံပိုင်းရှင်တွေကတော့ပြည်သက်တွေရုပ်ရှင်ရုံတွေစီပြန်လာပြီးတော့ရုပ်ရှင်ကားတွေလာကြည့်ကြဖို့စောင့်မျှော်နေကြတာဖြစ်ပါလိမ့်ရှင
်
ဒီတက်တော့ရင်းတော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီတနေ့လာကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတယ်ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။အခုတော့ VOA သောတာရှင်တွေအတွက်ဒီဇင်ဘာရောက်တိုင်းထုတ်လွှင့်ပေးနေကြ Sound Day လက်ဆောင်ကဏ္ဍအလှည့်ကြပါပြီရှင်။အခုညအတွက်တော့ ဖို့ပြုတည်ဆူထားတဲ့အိမ်မက်ဆောင်ညာဆိုတဲ့တခြင်းကိုနားဆင်ကြရမှာပါရှင်
ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ထိခိုက်နစ်နာနေရတဲ့အမေရိကန်မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအရေးပေါ်ကူညီဖို့ဒေါ်လာ900ဘီလျံသုံးဆွဲမဲ့ထောက်ပံ့ရေးအစီအစဉ်တည်တရားကိုအမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေတင်းငွေတွေကဆွေးနွေးသဘောတူညီလိုက်ပါပြီ။ကိုဗစ်ကြောင့်ထိခိုက်နေရတဲ့စီးပွားရေးတွေကိုကြားခံပေးမဲ့ထောက်ပံ့ရေးအစီအစဉ်တွေကိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေသဘောတူခဲ့ကြပါပြီ။အမေရိကန်မိသားစုတွေအတွက်နောက်ထပ်အထောက်အပံ့တွေရရှိတော့မှာဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောသွားတာဖြစ်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Democrat အမတ် Chuck Schumer ကလည်းဒီထောက်ပံ့ရေးအစီအစဉ်မူကြားဟာ Congress လွှတ်တော်ကပေးမဲ့နောက်ဆုံးအကူအညီမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းအသိပေးကြပါတယ်။2023ခုနှစ်တည်းလွှတ်တော်အစည်းအဝေးတွေပြန်ဆတဲ့အခါဒီကိစ္စတွေကိုချက်ချင်းပြန်ဆွေးနွေးမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ရက်တွေနဲ့ချီညှိနှိုင်းပြီးတော့တင်းငွေတွေကသဘောတူညီလိုက်တဲ့ဒီမူကြံကိုအထက်နဲ့အောက်လွှတ်တော်နေရာစလုံးမှာဒီကနေ့တင်းလာနေမှာမဲခွဲအတည်ပြုမယ်လို့လည်းခန့်မှန်းရပါတယ်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇပိုးတတခုကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်အဲဒီပိုးတစ်ကူးစက်မှုကိုတားဆီးနိုင်ဖို့အင်းဂျင်ဥရောပနိုင်ငံတွေကဗြိတိန်နဲ့ခီးတွလာမှုတွေပိတ်ပင်နေကြပါတယ်။ဗြိတိန်နိုင်ငံထဲမှာပြန့်နှံ့နေတဲ့ virus ပိုးမျိုးဗီဇတဲ့တကူဟာတိုင်းမြေအတွက်အန္တရာယ်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson စနေနေ့ကသတိပေးပြောကြားလိုက်ပြီးနောက်မှာပဲတင်းတဲ့ဂျာမနီ၊အီတလီ၊ Netherlands ၊ Ireland ၊ Belgium ၊ Israel နဲ့ကနေဒါနိုင်ငံတို့ကအခုလိုပြည်ဝင်ခွင့်ကန့်သတ်လိုက်တာပါ
Hong Kong Maro Colony Kika Yevo Ubrigo Don Pubi, Minapo Nakong Siri Tapiro, Sana Piamago, Tamia Pabempo, Hong Kong Asoya Sumyacha, Ubrin and New Delo, Hong Kong Yukan de Ayunga Diginet and Lanima Debut Sumpiala Bare, Mena Akakwe O Sana Piadurigo, Damida Tia Muimulo, Ayunga Sumya Tadalo, Nasong Yukan de Ayunga Le Sumya Melo, Mule Nijare, Democracy Downso Sana Piadre, Aku Sumyaga Atoli Sapiasia Pike Bare. ဒီအစိုးရကိုထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးအနေနဲ့အရေးပေါ်အခြေအနေတွေမှာဟောင်ကောင်စွတ်တော်ရဲ့အတီးပြည့်ချက်ရယူစရာမလိုပဲဘလို့ဥပဒေကိုမဆိုဆုံးဖြတ်နိုင်တဲ့အမိတ်အာဏာရှိတဲ့ဆိုတာကိုပြသလိုက်တဲ့လောက်ရလဲဖြစ်ပါတယ်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်ဖီအိုအေကိုအားပေးနာစင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျ
This program has come to you from the Voice of America, Washington.